Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်မတော်တာရှင်များရှင်2019ခုနှစ်မေလ19ရက်ဒင်းငွေရေမနက်ခင် VOA စီစဉ်ဒီကိုမိတ်ကံပြောင်းစုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိคลိုင်းโดမီတာ24 40နဲ့51တူကနေတိုက်ထုံလင်းပြနေပါတယ်ကျွန်တော်အီတန်စမဒီမနက်ခင်တွေစီစဉ်ဒီကိုတာဝန်ယူတက်ဆက်ပြီးသွားပါပါ
မင်္ဂလာပါရှင်ကျွန်မတင်ကြီးထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းညင်ညာပါမယ်အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေရှိနေချိန်မှာပဲပါရှန်ပင်လယ်ခွေ့ပေါ်ကနေအရက်ဖက်လေရင်တွေပြန်တန်းအသုံးပြုမှုမှာသတိရှိကြဖို့အမေရိကန်လေကြောင်းလိုင်းတွေကိုသတိပေးထားပါတယ်။ထိုင်းနိုင်ငံမှာတော့မွေးရခိုင်တစ်ခုကိုမနေ့ကဝင်ဖမ်းလာမှာတော့မြန်မာနိုင်ငံသား5ဦးကိုလက်နက်တွေနဲ့အတူဖမ်းမိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့တဲ့သောတာရှင်နေနားဆင်ကြရမယ်ဒီမှာတော့အမေရိကန်ဖွဲ့စည်းပုံဥပဒေဆိုင်ရာအကျင့်တွေပြဿနာနဲ့ပတ်သက်ပြီးတော့
The administration has decided that they are not going to honor their oath of office.
American outlet Dr. Ogata Nancy Pelosi ကခုလိုပြောသားတာအပါအဝင်အပြည့်စုံကိုမကြခင်မှာနားဆင်ကြဖို့ရှိပါတယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဥအောင်ခင်မြန်မာရေးသုံးသက်ချက် American 3 EDN သင်ငန်းစာအပြင်တိုင်းလေလိုင်းစီစဉ်ကိုလည်းဒီနေ့မှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုညဝင်းအောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေချိန်မှာပါရှန်ပင်လယ်ခွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားအသုံးပြုဖို့အမေရိကန်ရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာကူဝိတ်နဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကအမေရိကန်တန်တမန်တွေကစနေနေ့မှာသတိပေးတာဖြစ်ပါတယ်။ဒေတာရင်းမှာစီးရဲလှုပ်ရှားမှုတွေများလာပြီးနိုင်ငံရေးတင်းမာမှုကလည်းတိုးနေချိန်မှာဒီဒေတာပေါ်ကဖြတ်ပြီးအမေရိကန်လေကြောင်းလိုင်းလေယာဉ်တွေကိုမှားယွင်းပစ်မှတ်ထားလာနိုင်တဲ့အန္တရာယ်ရှိကြောင်းအကြံပြုသတိပေးထားတာဖြစ်ပါတယ်။လက်တလောရှေ့ပိုင်းနေအတွင်းတင်းမာမှုတွေကြောင့်အမေရိကန်နဲ့အီရန်ကြားပဋိပက္ခဖြစ်လာနိုင်ခြင်းအပေါ်မှာစိုးရိမ်မှုတွေတိုးလာနေပါတယ်။အီရန်ရဲ့ချင်းချမှုတွေရှိတယ်လို့ဆိုပြီးဒါကိုတုံ့ပြန်နိုင်ရေးအတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲစစ်သင်္ဘောတွေနဲ့ဘုံးကျဲလေယာဉ်တွေကိုဒေတာရင်းဆစ်လွတ်ထားတာပါ။မရင်ရာမရှင်းလင်းလာတဲ့ချင်းချောက်မှုတွေကြောင့်ပဲအမေရိကန်ဘက်ကအီရန်အပေါ်မှာစီးပွားရေးအရာဒဏ်ခတ်မှုတွေပိုလုပ်ခဲ့တယ်လို့အီရတ်နိုင်ငံဘက်ကရက်မြို့တော်ကအမေရိကန်တန်ယုံကအရေးပေါ်မလို့အပ်တဲ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူခဲ့ပါတယ်။ကမ္ဘာရှေ့ချမ်းနဲ့နောက်ချမ်းကူးလူသွားလာမှုတွေမှာပါရှန်ပင်လယ်ခွေ့ကအဓိကဝင်ပေါက်တစ်ခုလည်းဖြစ်ပါတယ်။အရတ်စော်ဘွားများပြည်ထောင်စု UAE နဲ့ဒူဘိုင်းနိုင်ငံတကာလေးစိတ်ဟာဆိုရင်နိုင်ငံတကာခီးသွားလာရေးမှာကမ္ဘာအလို့အများဆုံးလေးစိတ်တစ်ခုလည်းဖြစ်ပါတယ်ရှင်
။အီရန်အနေနဲ့စီးရေးပြည်ပကကိုမလိုလားတာကြောင့်ဒေတာတွင်စစ်ဖြစ်လာနိုင်ခြေတွေကိုပယ်ချလိုက်ကြောင်းအီရန်ထိပ်တန်းတန်တမန်တွေကစနေနေ့မှာပြောတယ်လို့အီရန်အစိုးရပိုင်း IRNA သတင်းဌာနမှဖော်ပြပါတယ်။ပြည်ထောင်စုရပိုင်းအတွင်းအမေရိကန်နဲ့အီရန်တို့ကြားစီးရီးတင်မာမှုတွေညှိတက်ခဲ့ပြီးအမေရိကန်အီရန်ပိဋိပက္ခဖြစ်လာနိုင်ခြေရှိတဲ့အပေါ်စိုးရိမ်မှုတွေတိုးလာခဲ့ကြတာပါပင်လယ်ကွေ့တန်းမှာရေနံတင်တင်မောင်းကိုတိုက်ခိုက်တာကြုံခဲ့ရပြီးတဲ့နောက်အမေရိကန်ကဘက်ဂဒတ်တန်ယုံမှာရှိတဲ့သူ့ရဲ့တန်ဝန်တန်းတွေကိုဒီသတင်းပတ်အစောပိုင်းကပြန်ခေါ်ခဲ့ပါတယ်ကျွန်တော်တို့ကစစ်ကိုမလိုလားသလိုအီရန်ကိုထိတ်တိုက်ဆန့်ကျင်မဲ့နိုင်ငံမျိုးလည်းရှိမှာမဟုတ်တာကြောင့်ဒီဒေတာတွင်မှာစစ်ဖြစ်လာမှာမဟုတ်ဘူးလို့အီရန်နိုင်ငံသားကြီးဝန်ကြီးဂျဗက်ဇရက်ကသူ့ရဲ့တရုတ်နိုင်ငံခီးစဉ်ပြီး IRNA သတင်းဌာနကိုပြောပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အီရန်ဟာအမေရိကန်စစ်တပ်နဲ့အကျိုးစီးပွားကိုချိန်ချောက်ခဲ့တာကြောင့်ဒေတာတွင်မှာအမေရိကန်စစ်အင်အားတိုးချထားသလိုအီရန်အပေါ်ကြီးမားတဲ့စီးပွားရေးတန်ခတ်အရေးယူမှုလှုပ်ထားပါတယ်။
ရှင်းလေပိုင်းဒေတာရင်းတင်းမာမှုတွေတိုးလာချိန်မှာပဲ Exxon Mobil လုပ်ငန်းကြီးကအီရတ်နိုင်ငံဘာစရာပြည်နယ်ရေနံလောက်ွက်တွေကနေသူ့ရဲ့နိုင်ငံခြားသားအလုပ်သမားတွေကိုဘေးကင်းရာရွှေ့ပြောင်းပေးထားပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့နဲ့စနေနေ့အစောပိုင်းမှာဝန်ထမ်းတွေကိုဒူဘိုင်းနောက်ဘာစရာပြည်နယ်တွင်းကအင်အားဝင်းတစ်ခုမှရွှေ့ပြောင်းပေးထားတာဖြစ်တယ်လို့အီရတ်အကြီးအကဲအစိုးရတာဝန်ရှိသူတို့နဲ့တခြားသတင်းရှင်မြေ3ခုတို့ကနေ Reuters သတင်းအေဂျင်စီကိုပြောပါတယ်။ဝန်ထမ်းတွေကိုဘေးကင်းရာပြောင်းရွှေ့မှုနဲ့ပတ်သက်ပြီးအီရတ်ရေနံဆိုင်ရာတာဝန်ရှိသူတို့ကလည်း AP သတင်းအေဂျင်စီကိုအတည်ပြုထားပါတယ်။အီရတ်နိုင်ငံပိုင်ဆောက်သွိုင်းကုမ္ပဏီအခြေခံ အီဆန်အဗ်ဒူဂျာဘာကတော့အခုလိုဘေးကင်းရာရွှေ့ပြောင်းပေးမှုကကြိုတင်သတိထားတဲ့အနေနဲ့ယာယီဆောင်ရွက်မှုဖြစ်ပြီးအန္တရာယ်ဖြစ်မဲ့အရေးလက္ခဏာတွေတော့မရှိဘူးလို့ပြောပါတယ်။အမေရိကန်ပြည်ထောင်စုတက္ဆက်စ်မှာရုံးဆိုင်တဲ့အက်ဆွန်မိုဘေးဘက်ကတော့မှတ်ချက်တစုံတရာမပေးသေးပါဘူး။အီရန်နဲ့အမေရိကန်ကြားတင်းမာမှုတွေကြောင့်အရှေ့လယ်ပိုင်းဒေသမှာပြည်ပခန့်ဖြစ်လာနိုင်တဲ့အလားအလာပေါ်စိုးရိမ်မှုတွေများလာနေတာပါ။ဒေတာရင်းမှာအမေရိကန်ကသူ့ရဲ့စင်အားကိုတိုးချထားပြီးအီရန်ဟာအမေရိကန်ရဲ့အကျိုးစီးပွားနဲ့တက်တွေအပေါ်ချင်းချောက်တယ်လို့ဆွဆွဲပြီးအီရန်အစိုးရအပေါ်စီးပွားရေးရာဒဏ်ခတ်ပိတ်ဆို့မှုကိုလည်းတိုးမြှင့်ချထားခဲ့ပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကတတိယမြောက်သက်တမ်းဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်လူတွေကိုအာအာတင့်သွားစေပြီးအများကထင်ကြီးပေးနေတဲ့ဗဟုလဝဲရင်းဝါဒီပါတီကတော့အာဏာနဲ့အလန်းဝေးသွားရပါတယ်။သူ့အနေနဲ့မမျှော်လင့်ဘဲကြုံရတဲ့ဖြစ်ရပ်တွေကိုယုံကြည်ကြောင်းအသက်50နှစ်အရွယ်ကွန်ဆာဗေးတစ်ခေါင်းဆောင်လက်ရှိဝန်ကြီးချုပ်စကော့မာရီဆန်ကဆစ်ဒနီမြို့မှာလူထုကိုပြောပါတယ်။မဲရီအတွက်မှုတွေမပြီးသေးပဲတနင်္ဂနွေနေ့အထိဆက်လုပ်သွားမှာဖြစ်ပါတယ်။ကွန်ဆာဗေးတစ်ပါတီကလိုအပ်တဲ့အမတ်နေရာ150နေရာနီးပါးအထိအနိုင်ရနေတာကြောင့်အတိုက်ခံခေါင်းဆောင်ဘီလ်ရှော့တန်ကလေဘာပါတီကိုအားကိုးကြတဲ့ပြည်သူတွေအတွက်ဒီမဲရလတ်တွေကိုစိတ်ပြက်မိကြောင်းနဲ့အမှန်တရားအတွက်ခုခံပြောဆိုနိုင်ခဲ့တာအတွက်ဝမ်းမြောက်မိကြောင်းပြောသွားပါတယ်။သူ့အနေနဲ့ခေါင်းဆောင်မှုသက်တမ်း6နှစ်ပြီးရင်တော့လေဘာပါတီခေါင်းဆောင်နေရာကနေနှုတ်ထွက်မယ်လို့ပြောပါတယ်။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 9.85 နဲ့လိုင်းဒိုမီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါလေ။ထိုင်းနိုင်ငံနကောဖနုံခရိုင်ကလောင်လွန်မြို့နယ်အတွင်းကမွေးရခိုင်တစ်ခုကိုစနေနေ့ကထိုင်းရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့ပြီးမြန်မာနိုင်ငံသား9ဦးကိုလက်နက်တွေနဲ့အတူဖမ်းဆီးခဲ့ပါတယ်။ရက်ကွက်တွင်းကလူတွေရဲ့သတင်းပေးတိုင်ကြားချက်အရသူတို့နေတဲ့အခန်းတွဲကိုဝင်ရောက်စီးနင်းဖမ်းဆီးတာဖြစ်ပြီးမွေးရစေဝါရောင်းချမှုတွေကိုဆက်လက်စစ်ဆေးနေတယ်လို့လည်းထိုင်းအာဏာပိုင်တို့ကပြောပါတယ်။ပြီးခဲ့တဲ့မေလ16ရက်နေ့တုန်းကလည်းမြန်မာနဲ့မလေးရှားတို့နဲ့နေချင်းဆက်နေတဲ့ထိုင်းနိုင်ငံချွန်ဖုံးခရိုင်တွင်ကနေထိုင်းဘတ်ငွေတန်း400လောက်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား3တန်းခွဲကျော်ကိုဖမ်းဆီးရမိခဲ့သေးတာပါ။ထိုင်းနိုင်ငံမှာပြီးခဲ့တဲ့6လတာကာလအတွင်းစိတ်ကြွဆေးပြားတန်း300လောက်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီထဲက3ပုံ2ပုံကတော့ထိုင်းမြန်မာနယ်စပ်ကဖြစ်တယ်လို့လည်းထိုင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။
ကိုရီးယားကျွန်းဆက်မှာတင်းမာမှုတွေပြန်လည်ထွက်ပေါ်နေချိန်မှာပဲအမေရိကန်ကတောင်ကိုရီးယားနိုင်ငံကိုဒေါ်လာတန်း310ကျော်တန်ဖိုးရှိတဲ့လေကြောင်းကာကွယ်ရေးဒုံးကျည်တွေရောင်းချပေးသွားဖို့အလားအလာရှိနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကအားရှမဟာမိတ်ဖြစ်တဲ့တောင်ကိုရီးယားကစစ်တင်းမောတွေပေါ်ကနေပစ်လွှတ်ရတဲ့ SM-2 အမျိုးအစားဒုံးကျည်100နီးပါးကိုရောင်းချပေးဖို့တောင်းဆိုခဲ့တာပါ။ဒုံးခွင်ဒုံးအမျိုးအစားဖြစ်တဲ့ SM-2 ဟာထိန်းကျောင်းမှုစနစ်12မျိုးပါဝင်ပြီးဒီပညာအထောက်အကူအတွက်ကုန်ကျစရိတ်တွေပါပေါင်းရင်ဒေါ်လာ314သန်းလောက်တန်ဖိုးရှိတယ်လို့အမေရိကန်ကာကွယ်ရေးဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှု agency DSCA ရဲ့ website မှာဖော်ပြပါတယ်။ကာကွယ်ရေးဝန်ကြီးဌာနအောက်မှာရှိတဲ့ DSCA အနေနဲ့လွှတ်တော်ရဲ့အတိအမှတ်ပြုမှုကိုရဖို့ကြာသာပတိနေ့တုန်းကလွှတ်တော်ကိုအကြောင်းကြားစာပို့ခဲ့ပါတယ်။တောင်ကိုရီးယားကဝယ်ယူခဲ့တဲ့ဒီအမေရိကန်လို့ F-35 တိုက်လေယာဉ်တွေမကြသေးမီကရောက်လာတာကိုမြောက်ကိုရီးယားဘက်ကဝေဖန်ခဲ့ပြီးနောက်အခုလိုဒုံးလက်နဲ့ရောင်းချဖို့ဖြစ်လာတာပါလက်ရှိမှာတော့တောင်ကိုရီးယားစစ်တပ်ကအမေရိကန်ဒီ Raytheon Company ကနေထုတ်တဲ့ SM-2 ဒုံးကြီးတွေကိုသုံးနေတယ်ဆိုပေမဲ့ပူပြီးဖြတ်အားကောင်းတဲ့ဒုံးကြီးမျိုးကိုအဲ့ဒီကုမ္ပဏီကထပ်ထုတ်ဖို့စူးစမ်းနေတာဖြစ်ပါတယ်
အမေရိကန်ရဲ့အခုတလော့အပြောင်းဆိုရင်းနဲ့လုံပုံကိုင်းမုံတွေကတရုတ်ရဲ့အကျိုးစီးပွားနဲ့တရုတ်လုပ်ငန်းကြီးတွေကိုအထိနာစေတယ်။အမေရိကန်ဘက်ကထိနေတိနေရှိဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုစနေနေ့ကပြောဆိုခဲ့တယ်လို့တရုတ်နိုင်ငံခြားရေးဌာနကပြောပါတယ်။ American and Jai Winchi Pompioco telephone at Satobi, Tioping and Jai Winchiga, Leshi, Nananga Kondoye, Nyampo Mugo, American Baga, Lunon Juju Malopo, Yosu Kepi, Tayo Nine, Quahaja Dego, Drisson, Sunim Hune, Pishin Lure, Santa, Shinis Epsitow, Tabime, Sunim Murima, Dandu Gwen, Shiama Pichang, Yosu Kebari.
ပြီးခဲ့တဲ့တောက်ချာနေ့တုန်းကတော့အမေရိကန်ဘက်ကလေးတန်းပို့ပြီးတော့တင်းမာခဲ့တာပါအမေရိကန်ဘက်ကသဘောထားမပြောင်းဘဲနဲ့တော့ဆွေးနွေးပွဲတွေပြန်လုပ်လဲအတိတ်ပဲမရှိဘူးဆိုတဲ့သဘောမျိုးတယောက်ဘက်ကပြောဆိုခဲ့တာဖြစ်ပါတယ်ရှင်ဩစတြီးယားရဲ့ဒူဝန်ကြီးချုပ်ဟိုက်ခရစ်စတန်စတက်ကစနေနေ့တုန်းကယာရုကနှုတ်ထွက်သွားပါတယ်စတက်ကကရုရှားစီးပွားရေးလုပ်ငန်းရှင်တူဦးကိုနိုင်ငံပိ ပြောတာပါသူကနိုင်ငံရေးအပြစ်မှတ်ထားတိုက်ခိုက်ခံရတာပါလို့ပြောကြလိုက်ပြီးပြည်သူတွေမှာသူ့ပြုမှုပုံတွေကမာယွင်ပြီးညံမရှိတဲ့လုပ်ရလို့ပြောပါတယ်ဒီနိုင်ငံရေးလှုပ်ရှားမှုကစတကယ်ရဲ့ရွှေပြောင်းအခြေချသူတွေကိုဆန့်ကျင်တဲ့ပါတီနဲ့လက်ရှိဝန်ကြီးချုပ်ဆာဗစ်စတင်ကတ်စ်ရဲ့ဗဟိုလက်ရာပြည်သူပါတီတို့ပူးတွဲအုပ်ချုပ်နေတဲ့ညွန်ပေါင်းအစိုးရပေါ်မေကွန်ထုတ်စရာဖြစ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကိုညဝင်းအောင်လို့ကသတင်းတွေကိုကြီးညာပေးခဲ့ကြပါ။အခုဆက်ပြီးတော့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အမေရိကန်ဖွဲ့စည်းပုံဥပဒေဆိုင်ရာအကြက်တဲပြဿနာကိုတင်ဆက်ပေးကြပါမယ်။နောက်ဆက်ကြောင်းအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဆက်ဖက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့အစီရင်ခံစာနဲ့ဆက်ဆက်ပ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ေမကြကနာကြွားတက်ပါတယ်။အစိုးရအနေနဲ့ယာဒူးစတင်စဉ်တုန်းကလွှတ်တော်မှာကတိပေးထားတဲ့ကြမ်းကြိမ်စုချက်တွေကိုမလိုက်နာတော့ဘူးလို့ဆုံးဖြတ်ကြတာဖြစ်တဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ
်။ The administration has decided that they are not going to honor their oath of office.
အစိုးရဖွင့်တဲ့လွှတ်တော်ချားမှာထိတ်တရင်ဆိုင်မှုကပိုးပြီးတော့ခက်ခဲတဲ့အခြေအနေကိုရောက်နေပြီးတော့အမေရိကန်ပြည်အောင်စုဟာ constitutional crisis လို့ခေါ်တဲ့ဖွဲ့စည်းပုံဥပဒေဆိုင်ရာအကျက်သေးသေးရောက်နေပြီဖြစ်တဲ့အကြောင်းအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Gerald Nadler ကပြောပါတယ
် We are now in it. We are now in a constitutional crisis.
ထိုင်းမဲ့အစိုးရဖွင့်တဲ့လွှတ်တော်ချားမှာဘယ်အဖွဲ့ကအာဏာပိုကြီးသလဲဆိုတာကိုအမေရိကန်ဖွဲ့စည်းပုံဥပဒေမှာအသေးချာပြောထားတာမရှိတာကြောင့်မဲဆန္ဒရှိပြည်သူတွေကြားမှာဘေးအဖွဲ့ကိုပိုးပြီးတော့အားကိုးရမလဲဝေဝေဝါဝါဖြစ်နေကြတဲ့အကြောင်းအမေရိကန်ပြည်သူတရားဖြစ်တဲ့ Polly Handy ကအခုလိုပြောပြပါလိမ့
် There's some kind of crisis for sure. I can't say exactly.
အကျက်တဲ့တမျိုးမျိုးဖြစ်နေတာဆိုတာကတော့အသေးစားပါ။ဒါပေမဲ့ဖွဲ့စည်းပုံဥပဒေဆိုင်ရာအကျက်တဲ့လို့ခေါ်ရတော့တဲ့အဆင့်ရောက်နေပြီလားဆိုတာကတော့ကျွန်မတက်အံမပြောနိုင်ပါဘူးလို့သူကပြောထားတာပါ။သမ္မတ Trump ကတော့လွှတ်တော်ပေါ်မှာသူ့ရဲ့သမ္မတအာဏာနဲ့လွှမ်းခြုံဖို့ကြိုးစားခဲ့ပါလိမ့်။အမေရိကန်နဲ့မက္ကဆီကိုနေဆက်တတိုင်းကာဖို့ဇေယိတ်မပေးနိုင်တဲ့အကြောင်းလွှတ်တော်ကငင်းဆန်လိုက်တဲ့နောက်ပိုင်းမှာသမ္မတထရမ်ကနိုင်ငံတော်အရေးပေါ်ချိန်နေကြတာခဲ့ပါလေ။ဒီမိုကရက်တွေကသာအဓိကပြဿနာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေတဆင့်သမ္မတထရမ်ကရေးသားခဲ့ပြီးတော့ဒီသဘောထားပေါ်မှာလေ Republican Party ဝင်တွေကထောက်ခံကြပါလေ။လွှတ်တော်မှာဒီမိုကရက်တွေအများစုရှိနေတာကသာတခုတည်းသောအကျက်တဲပြဿနာဖြစ်တဲ့ဆိုတဲ့အကြောင်းအောက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Kevin McCarthy ကပြောပါလေ
။ The only crisis we have is the majorityof this congress.
Quinnipiac တက္ကသိုလ်ကလက်တော်စစ်တမ်းတစ်ခုအရာဆိုရင်အမေရိကန်မဲဆန္ဒရှင်အားလုံးရဲ့66ရာခိုင်နှုန်းရဲ့သဘောထားကအောက်လွှတ်တော်ဒီမိုကရက်တစ်အနေနဲ့သမ္မတကိုတရားမစွဲသင့်ဘူးလို့ထင်မိတဲ့အကြောင်းဖော်ပြထားပါတယ်။မဲဆန္ဒရှင်တယောက်ဖြစ်တဲ့ David Bates ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။ I think it's much ado about nothing. I personally,
အနာရှိတဲ့ဘက်ပူပြီးကြကြလန်လန်ပြောနိုင်တဲ့ဘက်ကိုနားယောင်တတ်ကြတယ်လို့ထင်ပါတယ
်ဖွဲ့စည်းပုံဥပဒေအရချမှတ်ထားတဲ့အစိုးရစနစ်ဟာအရင်တုန်းကလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရဘူးပါတယ်ဥမာပြောရရင်သမ္မတဟာရစ်ချတ်နစ်ဆန်ဥပဒေကိုချိုးဖောက်ခဲ့မှုတွေကြောင့်တရားစွဲဆိုခံရမယ့်အစားသမ္မတရာထူးကလည်းနှုတ်ထွက်ခဲ့ပါတယ်။ဟိုးရင်တုန်းကလည်းကျွန်းစနစ်ပယ်လိုက်တဲ့ပြည်နယ်တွေနဲ့ကျွန်းစနစ်ကိုဆက်လက်ကျင့်သုံးနေတဲ့ပြည်နယ်တွေကြားမှာထိတ်တန့်ရင်ဆိုင်မှုဖြစ်ခဲ့ရတာကပြည်တွင်းစစ်ဖြစ်ပွားခဲ့ရပူပါတယ်။ထရမ့်အစိုးရဖွဲ့ကိုတရားရုံးမှာစင့်ခေါ်ပွဲအတွက်လွှတ်တော်မှာလုံပိုင်ခွင့်အာဏာရှိတဲ့ကြောင်းဂျော့ချ်တောင်းတက္ကသိုလ်က Victoria Nurse ကပြောပါတယ်
။ Congress can't violate the Constitution.In terms of forcing people to testify against their Fifth Amendment right.
အနေနဲ့ကိုကိုကိုထိခိုက်စေမဲ့အကြောင်းအချက်ကိုတရားခွင်မှာမပြောဘဲနေနိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအခွင့်အရေးရှိပါတယ်။ဒါကိုလွှတ်တော်ကဖောက်ဖျက်ပြီးအတင်းစစ်မေးလို့မရပါဘူး။ဒါကြောင့်လွှတ်တော်ရဲ့အာဏာကဖြန့်ကျက်နေတယ်လို့ဆိုနိုင်ပါတယ်။သမရအနေနဲ့တရားရေးဆိုင်ရာအခွင့်အကျိုးကိုကျင့်သုံးနိုင်ပါတယ်။လွှတ်တော်အတွင်အများစုပါတီအလွှဲအပြောင်းမှာလွန်ခဲ့တဲ့၅လတုန်းကကျမခံမှန်းထားခဲ့တာပါသမရအနေနဲ့အခွင့်အရေးကျင့်သုံးနိုင်တယ်ဆိုပေမဲ့တကယ်လက်တွေ့မှာတော့ဖြစ်နိုင်ချေနေမယ်လို့တရားရုံးချုပ်ကအရေးအမှုပြခဲ့ပါတယ
်အစိုးရလွှတ်တော်အပြင်တတိယမနိုင်ဖြစ်တဲ့တရားရေးဌာနကလည်းအဆုံးဖြတ်ပေးနိုင်ပါတယ်ဂျော့ချ်ဝါရှင်တန်ဥပဒေတက္ကသိုလ်က Alan Morrison ကအခုလိုရှင်းပြပါတယ
် The real constitutional crisis will be is if a federal judge
သမရဓမ္မမဟုတ်သမရရဲ့ဝန်ထမ်းတွေသမရအတွက်အလုပ်လုပ်ပေးနေတဲ့သူတွေအနေနဲ့ဒီအချက်လက်တွေကိုထုတ်ပြောဖို့ပြည်ထောင်စုတရားသူကြီးကအမိန့်ချမှတ်မယ်ဒါပေမဲ့မလုပ်နိုင်လို့သမရကတမ်းမြင့်မယ်ဆိုရင်တော့ဖွဲ့စည်းပုံဥပဒေဆိုင်ရာအကြတဲ့တကယ်ကိုဖြစ်လာပါလိမ့်မယ
်မင်းဆန္ဒရှင်ပေါ်လီဟန်နီကတော့သူ့ရဲ့ဆွေးနွေးချက်ကိုခုလိုပြောပါတယ
် It's dividing our country so deeply and if some transparency could
ဖွဲ့စည်းပုံဥပဒေဆိုင်ရာအရေးကပြည်သူတွေကြားမှာစိတ်ဝမ်းကွဲစေနေပါတယ်။လွှတ်တော်နဲ့အစိုးရအတွင်းမှာဖြစ်ပျက်နေရတဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုရှိရင်ပြည်သူတွေလည်းနားလည်နိုင်ပြီးတော့ရှေ့ဆက်နိုင်မှာဖြစ်တယ်လို့သူကပြောထားတာပါ။ပြည်သူတွေအနေနဲ့ကတော့အဆင်ပြေစွာလည်ပတ်နိုင်တဲ့အစိုးရတရက်ကိုပဲမျှော်လင့်နေကြတာဖြစ်ပါတယ်ရှင်။ခုတစ်ခါမှတော့ဦးအောင်ခင်မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။NLD အစိုးရရဲ့အမျိုးသားမဟာဗျူဟာပညာရေးစီမံကိန်းဟာလူတိုင်းအကျုံးဝင်တဲ့ပညာရေးစနစ်ဖြစ်တယ်လို့ဆိုပေမဲ့လည်းလက်နက်ကိုင်ပြည်ပခဒေသကကျောင်းတွေမပါဝင်ပဲဖြစ်နေတာကိုတွေ့ရပါတယ်။ဒီအကြောင်းကိုဦးအောင်ခင်ကရေးသားထားပြီးတော့ကိုညံဝင်းအောင်နဲ့တူတင်ဆက်ထားပါတယ်ရှင်။
တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့ NLD အစိုးရရဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းရင်းသားပညာရေးကိစ္စကိုဖော်ပြခြင်းမရှိတာဟာထင်ရှားတဲ့အတွင်လက္ခဏာတစ်ခုလို့ဖြစ်နေပါတယ်။စာမျက်နှာ300နီးပါးရှိတဲ့ NLD ရဲ့လူတိုင်းအကျုံးဝင်တဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းရင်းသားပညာရေးကိုဆွေးနွေးထားတာမတွေ့ရပါဘူး။အခန်း30မှာကျောင်းပင်ပနဲ့တသက်တာပညာရေးကိုဖော်ပြတာဟာအနည်းစားဆုံးဖြစ်နိုင်ပါတယ်။လက်ရှိပညာရေးစနစ်ပြီးတင်သူအလုံးဤလိုအပ်ချက်နှင့်ကိုက်ညီမှုအားနည်းနေသည်လို့သာဖော်ပြထားပါသည်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာနိုင်ငံသားအလုံးရဲ့ရည်မှန်းချက်အထူးသဖြင့်တိုင်းရင်းသားလူမျိုးအသီးသီးရဲ့ရည်မှန်းချက်တွေပါဝင်သင့်တယ်လို့ပညာရေးပါရဂူဒေါက်တာသိန်းလွင်က2019မှာထုတ်တဲ့စာရန်သောင်မှာဖော်ပြပါသည်ခေါင်းဆောင်တဦးသို့မဟုတ်အစိုးရတရက်ရဲ့ရည်မှန်းချက်ကိုတိုင်းနာလူမျိုးအားလုံးကအကောင့်ထဲပေါ်နေရတာမျိုးဟာနိုင်ငံသားတွေရဲ့လူအင်စန္ဒနဲ့မကိုက်ညီဘူးလို့ဆိုပါတယ်။လက်နက်ကင်ပရိပခဖြစ်ပွားတဲ့ဒေတာကပညာရေးသင်ကြားမှုကိုထည့်သွင်းဖော်ပြခြင်းမပြုတာဟာပညာရေးမဟာဗျူဟာစီမံကိန်းရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်
။ပရိပခဖြစ်ပွားရဒေတာကပညာရေးအခြေအနေကိုကာလအတော်ကြာသုတေသနလုပ်ခဲ့ကြတဲ့ဒေါက်တာအက်စ်လီဆောက်နဲ့ပမောက္ခမာရီလောရိုကလည်းတိုင်းရင်းသားပညာရေးနဲ့ပဋိပက္ခအကြောင်း2016မှာစာရန်ထုတ်ပြပါတယ်ပဋိပက္ခဖြစ်တဲ့ကချင်မွန်နဲ့ကရင်ဒေသကတိုင်းရင်းသားပညာရေးအခြေအနေကိုကွင်းစင်လေ့လာပြီးရေးသားထားတာပါမြန်မာရင်ကျေးမှုဒလေးကိုအဓိကထားပြီးမြန်မာမှုပြုတဲ့တင်ယိုးညွှန်းနှန်းတွေဟာဒေသဆိုင်ရာလိုအပ်ချက်နဲ့မကန့်ညီတာကြားပြီးဖြစ်ပါတယ်တိုင်းရင်းသားကလည်းကိုယ်ရင်ကျေးမှုနဲ့ဘာသာစကားကိုထိန်းသိမ်းဖို့အခက်အခဲကြကကြိုးပမ်းကြပါတယ်ဒါကြောင့်မြန်မာပြည်မှာအစိုးရလက်အောက်ခံမဟုတ်တဲ့တိုင်းသားပညာရေးဌာနတွေရှိပါတယ်။တိုင်းသားအဖွဲ့အစည်းတွေဟာ ပညာရေးကိုတံပိုးထားကြပါတယ်
။တိုင်းသားပညာရေးမှာအစိုးရကြီးနဲ့လက်ပတ်တဲ့အကြောင်းကနေအစိုးရအကူအညီလုံးဝမပါတဲ့အကြောင်းအထိအမျိုးမျိုးရှိပါတယ်။အစိုးရကအသွင်ပြေးပေးတဲ့အကြောင်းမှာဆရာနဲ့သင်ယူကိုအယတ္တအဖွဲ့ကထောက်ပံ့တာမျိုးရှိပါတယ်။တိုင်းသားလက်နက်ကိုင်ကြီးစိုးတဲ့ဒေသကအစိုးရအကြောင်းကိုအယတ္တနဲ့တိုင်းသားအဖွဲ့တွေကပံ့ပိုးကူညီတာမျိုးလည်းရှိပါတယ်။အစိုးရနဲ့တိုင်းသားလက်နက်ကိုင်တွဲလုပ်တဲ့ရုံတော်ကြောင်းမျိုးဖြစ်ပါတယ်။တိုင်းသားလက်နက်ကိုင်အုပ်ချုပ်ပေးမယ်။အစိုးရသင်ယူညွန့်တန်းကိုတုံးတဲ့အကြောင်းတွေကချင်နဲ့မွန်ပြည်နယ်မှာရှိပါတယ်။ဒီအကြောင်းကိုပြီးတဲ့သူတွေဟာနောက်ပိုင်းမှာစာပေဝဲဝင်ပြီးအစိုးရအကြောင်းကိုပြောနိုင်ပါသေးတယ်။တိုင်းသားလက်နက်ကိုင်နဲ့ရပ်ဖက်တွေဖွဲ့ထားတဲ့အကြောင်းတွေကိုတော့အစိုးရကအသိအမှတ်မပြုပါဘူး
။အရပ်ဖက်အဖွဲ့အစည်းကဖွင့်တဲ့တိုင်းသားအကြောင်းတွေဟာတိုင်းသားဘာသာစကားသုံးတဲ့တင်ညိုးညွှန်းနှံ့တဲ့ပြီးကြားတင်ကြားနည်းကိုသုံးပါတယ်။ဒီအကြောင်းမျိုးကိုအစိုးရကအသိအမှတ်မပြုလို့အကြောင်းမပြောနိုင်ပါဘူး။နိုင်ငံခြားတင်ညိုးအသုံးပြုတဲ့အကြောင်းမျိုးကချင်နဲ့ကရင်ပြည်နယ်မှာရှိပါတယ်။ခရီးရန်သာသနာပြုကျောင်းနေဖြစ်လို့ကျောင်းဆက်တက်ချင်ရင်နိုင်ငံသားကိုထွက်ပြီးတင် जा တဲ့နီးလန်းသာကျမ်းပါလေ။နေရာဒီမှာကျောင်းမှာတိုင်းသားဘာသာစကားနဲ့ယဉ်ကျေးမှုကိုတင် जा တာမျိုးရှိပါတယ်။အစိုးရကျောင်းမှာပုံမှန်စာသင်မှုရန်နာတဲ့အခါတင် जा တဲ့နေရာဒီသင်တန်းဖြစ်ပြီးအရတားနဲ့ဘာသာရေးအဖွဲ့အစည်းတွေကထောက်ပံ့ပါလေ။လက်နက်ကန်ပဋိပက္ခနဲ့ငင်းငင်းရေးအခြေအနေကိုလိုက်ပြီးတိုင်းသားပညာရေးပြောင်းလဲနေတယ်လို့ဆိုပါတယ်။
အစိုးရတန်းရဲ့ပြည်ပခတ်ပြင်းထန်တဲ့ဒေသတွေမှာတိုင်းရင်းသားမိဘဟာသားသမီးကိုအစိုးရအကြောင်းမှာမထားကျင်ကြတာများတယ်လို့ဒေါက်တာအက်စလီစောက်နဲ့ပေါမောက်ကမရီလောလို့ကဆိုပါတယ်ပြည်ပခတ်ပြင်းထန်လေလေပြီးကြရက်တီလူစိတ်များလေလေဖြစ်လာတယ်လို့ဆိုပါတယ်ငင်းကြတဲ့ကာလမှာသာမြန်မာနဲ့ရောနှောလူစိတ်ရှိကြပုံရပါတယ်2017ကတချင်းပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်တော့ကျင်းပေါ်ပါတဲ့စကားကိုဦးစားပေးဖို့အဓိကထားလာကြပါတယ်။ KAO ကြီးစိုးတဲ့ဒေသတွေမှာဆိုရင်အင်္ဂလိပ်စာနဲ့ကချင်စာကိုဦးစားပေးသင်ကြားကြပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးချုပ်ကိုင်တဲ့ဒေသမှာပညာရေးစနစ်ကိုနိုင်ငံခြားအကူအညီနဲ့တည်ဆောက်လာတာနှစ်ပေါင်းကြာညောင်းနေပါပြီ။ဒေသဆိုင်ရာလိုအပ်ချက်နဲ့ကိုက်ညီဖို့သင်ကြားတဲ့ပို့ချတဲ့အကြောင်းတွေဖြစ်လို့အစိုးရပညာရေးစနစ်နဲ့အလွန်ကွဲပြားခြားနားပါတယ်။2017မှာ KNU နဲ့အစိုးရတပ်အပြည့်အခတ်ရက်စဲလိုက်တဲ့အခါကရင်ကျောင်းတွေဟာအစိုးရပညာရေးစနစ်နဲ့အာဝင်ခွင့်ကျဖြစ်ဖို့အခက်အခဲဖြစ်နေပါလေ။မွန်ပြည်နယ်မှာတော့ဘူလာဒန်းမှာမွန်စကားသုံးပြီးအလဲဒန်းမှာမြန်မာစကားသုံးကအစိုးရပင်ရိုးအတိုင်းသင်ကြားနိုင်ပါလေ။ဒါကြောင့်မွန်အမျိုးသားကျောင်းတွက်တွေဟာမွန်စကားကျွမ်းကျင်ပြီးအစိုးရစစ်စေတမ်းစာမူပွဲကိုမြန်မာလိုဖြေကြပါလေခင်ဗျာ။
ဟုတ်ကဲ့မြန်မာရေးတုံ့တက်ချက်ကိုတော်တော်ရှင်တွေနားဆင်ကြားရတာဖြစ်ပါတယ်ခုဒီခါမှာတော့အမေရိကန်သုံးအီဒီယန်သင်ငန်းစာစီစဉ်ကိုတင်ဆက်ပေးကြပါတယ်ထောလာတန်ကပြောပြပေးပါလိမ့်မယ်ရှင
်ဒီဒရင်ပါအင်္ဂလိပ်ဘာကန်စာကန်ဒါမှာပြန်မောင်းဒရင်လောကမှာတုံ့နှုံးနေတယ်idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
tit for tat
ဖြစ်ပါတယ်စာလုံးပေါင်းက tit tit for for tat tat tit for tat ဆိုတဲ့ဒီအသုံးဟာအင်္ဂလိပ်ဘာသာမှာထုလိုက်ရိုက်လိုက်တဲ့အသံတွေကိုရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့တစ်ဖက်ကအသံတစ်သံထွက်တဲ့အတွက်ကြောင့်နောက်တစ်ဖက်ကလည်းအသံတစ်သံလိုက်ထွက်တာဖြစ်ပါတယ်idiom ဆိုတဲ့ device ဒီဘက်ကတော့တစ်ဖက်ကမခံချင်စရာတခုခုလှုပ်လိုက်တဲ့အတွက်ကိုယ့်ဘက်ကလည်းမခံဘဲပြန်လက်တုပ်ပြန်တာကိုဆိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ this for that ဆိုတဲ့အသုံးနဲ့တူတယ်လို့ဆိုရမှာပါ။ကျမတို့မြန်မာမှာတော့အပြန်အလှန်သူကချကိုကလည်းသူ့ကိုပြန်ချတာမျိုးသူကကိုနားလာကြိုက်ကိုကသူ့ပါပြန်ကြိုက်တာမျိုးဘာတပြန်ချတာပြန်ချကြတယ်ဆိုတဲ့အနေအထားမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတုံးကိုအမေရိကန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးသဘောတူညီမှု95ရာခိုင်နှုန်းရထားတာကိုတရုတ်ကဆဖြစ်လိုက်လို့အမေရိကန်ကိုတင်ပို့တဲ့တရုတ်ကုန်စည်တွေပေါ်သမ္မတဒေါ်နယ်ထရမ့်ကအခွန်တိုးကောက်ခဲ့တယ်လို့တရုတ်ကလည်းလက်တုံပြန်ပြီးတရုတ်ကိုအမေရိကန်ကတင်ပို့တဲ့ကုန်စည်တွေပေါ်အခွန်တိုးကောက်လိုက်တဲ့အတွက် foxbusiness.com မှာ US China immersed in a tit for tat tariff trade war အမေရိကန်နဲ့တရုတ်နှစ်နိုင်ငံဟာဗားတစ်ပြန်ကြားတစ်ပြန်ပို့ကုန်တွေပေါ်အခွန်တိုးကောက်နေတဲ့အတွက် ကုံသွေးရေးစစ်မှာနေမျောနေပြီဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအုံနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John hit Harry so he hit him back it was tit for tat
John က Harry ကိုရိုက်တယ်ဒါကြောင့်လေသူကပြန်ရိုက်တယ်ဒါကတော့သူကချကိုကလည်းပြန်ချလိုက်တဲ့သဘောဖြစ်ပါတယ်လို့ဒီပေရပါတယ်ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ John hit Harry so he hit him back it was tit for tat
ခုဆက်လက်ကြည့်ပြမယ် idiom အသုံးကတော့
foot the bill
ဖြစ်ပါတယ် foot foot ကဒီနေရာမှာအောက်ဆုံးနားမှာရှိနေတာကိုဆိုလိုတာဖြစ်ပါတယ်ဥမာလေကအောက်ဆုံးအထစ်ကို foot of the ladder လို့သုံးထားတယ်လို့စည်ရင်းအင်းတွေမှာလဲကဏ္ဍတွေအလုံးပေါင်းအပြီးအဖြေကိုအောက်ဆုံးမှာရေးချတာကိုဆိုလိုတာဖြစ်ပါတယ်။ The bill ကတော့ငွေပြေစာဖြတ်ပိုင်းဖြစ်ပါတယ်။စကူးတစ်ခုနဲ့တိုက်ရိုက်အသေးပေကငွေပြေစာဖြတ်ပိုင်းရဲ့အောက်ဆုံးမှာပေါင်းထားတဲ့ကျသင့်ငွေဖြစ်ပါတယ်။ Idiom ဆိုရဲတော့အသေးပေကတော့ကျသင့်တဲ့ငွေကိုတာဝန်ခံရှင်းပေးတာစိုက်ထုတ်ပေးတာဖြစ်ပါတယ်။အထူးသဖြင့်အတော်လေးကုန်ကျစရိတ်များတာကိုစိုက်ထုတ်ပေးရမှာသုံးလို့ရှိပါတယ်။ဒီအသွင်ကိုလက်ရှိတရုတ်နဲ့အမေရိကန်ကုန်သတင်းစစ်မှာအမေရိကန်ကိုတရုတ်ကတင်ပို့နေတဲ့ကုန်စည်တွေပေါ်သမ္မတထရမ့်ကအခွန်တိုးစစ်ချလိုက်တဲ့အတွက်တရုတ်ကပို့ကုန်တွေပေါ်မှာလိုက်စည်းတင်လိုက်လို့ Red Power Design Electronic ဆက်ပြီးတွေထုတ်လုပ်တဲ့ Seattle ရှိစိုက် American ဆက်ပြီး Company အနေနဲ့တရုတ်လုံဆက်ပြီးတာယာတွေနဲ့တခြားဆက်ပြီးအစိတ်ပိုင်းတွေကိုဝယ်ယူတင်သွင်းရမှာအရင်ထက်ဈေးပိုပြီးဝယ်ရတာကြောင့် Washington Post စဉ်းစားကြည့်မှ US bike maker feels he foots the China tariff bill.ဆိုပြီးတရုတ်ကုန်စည်တွေပေါ်စစ်ချက်တဲ့အခွန်ကိုအမေရိကန်ဆက်ပြီးကော်မတီကပဲချက်ခံရတဲ့ကိန်းဆိုင်နေတယ်လို့ယူဆတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The father of the bride offered to foot the bill for his daughter's wedding
သူတို့သမီးရဲ့အဖေကသမီးမင်္ဂလာဆောင်ကုန်ကျစရိတ်ကိုချက်ခံဖို့ကန့်လန့်ခဲ့တယ်လို့ဒီပေရပါတယ်ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The father of the bride offered to foot the bill for his daughter's wedding
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
take a hit
ဖြစ်ပါတယ်စာလုံးပေါင်းက T A K E take ကယူရာ A H I T a hit ကထိတာရိုက်တာခံရတာဖြစ်ပြီးစကားခုရဲ့တိုက်ရိုက်ဒီဘေကထိတာရိုက်တာကိုခံရတာဖြစ်ပါတယ် idiom ဆိုရဲ divide ဒီဘေကအထိနာတာဆုံးရှုံးမှုနှင်းနာမှုကြီးမားတာအပျက်စီးကြီးမားတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကိုလက်ရှိအမေရိကန်နဲ့တရုတ်နိုင်ငံကြားပို့ကုန်တွေပေါ်အပြန်လှန်အခွန်စည်းချက်မှုကြောင့်တရုတ်ကပို့ကုန်တွေဈေးတက်တဲ့အတွက်အမေရိကန်မှာကုန်စည်နှုန်းတွေတက်လာလို့လက်လီဆိုင်တွေအထိနာကျဖို့ရှိနေတယ်ဒီကုန်သွယ်ရေးစစ်ကြောင့်နိုင်ငံတစ်ဖက်ဆိုင်တွေပိတ်ပြရမယ်အခြေစိုက်နိုင်တယ်ဆိုပြီး CNBC ရုပ်သံလွှင့်က retailers to take a hitTrade war could cause widespread store closures. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The airline company took a hit because of the recent plane crashes.
ဒီကြောင့်ကုမ္ပဏီကမကြတိမီကလေယာဉ်တွေပစ်ချခဲ့တဲ့အတွက်အတော်လေးအထိနာခဲ့တယ်လို့ဒီပေရပါလေ။ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
The airline company took a hit because of the recent plane crashes.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
tit for tat, foot the bill, take a hit.
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာတန်စီတင်တည်ဆက်ပြီးထားတဲ့အမေရိကန်သုံးအီဒီယန်သင်ခန်းစာကိုတော်တာရှင်နေနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့တန်လေးစီစဉ်နဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်နေချိန်နဲ့တပြိုင်နက်နားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနက်ခင်မတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24 40နဲ့51အပြင်ဆက်လက်မီတာ190တို့ကနေလေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီနေ့မနက်ပိုင်း9:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့တိုက်ရိုက်လိုင်းအစီအစဉ်ကိုတော်တာရှင်နေနားဆင်ကြဖို့ရှိပါတယ်။စီစဉ်ထုတ်လို့ရပြီမဆူမုန်နဲ့ကိုအောင်လွင်ဦးတို့စီစဉ်တင်ဆက်ထားတဲ့ဒိုင်းလီပိုင်းစီကိုနားဆင်ကြအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဒိုင်းလီလိုင်းစီစဉ်မှာတော့ဆန္ဒပြပွဲတွေမှာထိတဲ့ feedback တွေမဖြစ်အောင်ဘလို့ရှောင်နိုင်မလဲဆိုတာဆွေးနွေးတော့မှာပါမြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတဲ့ရင်ဆိုင်တိုးပြီးပါစီရေယူခံကြရထိရနေနိုင်ကြရတဲ့ဖြစ်နေလဲကျွန်တော်လည်းရှိပါတယ်ဒီနေရာမှာငင်းချင်းတဲ့လှုပ်ရှားမှုတွေကိုအင်အားတုံနေနေတယ်ဆိုပြီးအနာမိုင်းနေအပေါ်ဖြစ်နေတာမျိုးရှိလို့ဆန္ဒပြသူတွေကစီကံချိုးပေါက်တယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုခြေနေမျိုးတွေကိုရှောင်ရှားဖို့ဘယ်လိုလုပ်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးတော့မှာပါဒီဥပဒေရှုတော့ဒီလူမှုရေးရှုတော့နေရာနဲ့ကျွန်တော်တို့ဆွေးနွေးနိုင်မှုအတွက်ပင်နယ်ဆွေးနွေးဖို့ပုံကနူဖိတ်ကြားထားပါတယ်ဒီကတော့လူခွင့်ရေးရှင်းနေပြီဖြစ်တဲ့ဦးသိန်းသန်းဦးပါနောက်တူကတော့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေအတွက်လှုပ်ရှားနေတဲ့အတန်အဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခဖြစ်ပါတယ်ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးစုံလဲအခုလေးလိုက်မှမှရောက်နေကြပါပြီဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီထိတ်တဲ့ရင်ဆိုင်ပြဿနာဖြစ်နေရတဲ့ဒီအကြောင်းရင်းခံတချို့ကိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်ဆိုတော့ဟိုကိုဆောင်ခအရင်ဆွေးနွေးပေးပါလားခင်ဗျဘလို့အကြောင်းရင်းခံတွေကအခုလိုမျိုးပေါ့လေမကြာခဏရုံရင်းဆန်ခအခြေအနေမျိုးအတီးပြုံးလို့အခြေအနေမျိုးတွေဖြစ်လို့ရှိကြလဲခင်ဗျ
အဓိကတော့ကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာညှိနှိုင်းတိုင်ပင်မှုတွေကိုဒီအစိုးရဘက်ကဆောင်ရွက်တာမျိုးအားနေတဲ့အခါမှာဒီဆန္ဒဒီတက်ကြွလှုပ်ရှားသူတွေဆန္ဒအထူးပြင်းတော့ဒီအောင်တပြည်ပြည်နယ်မြေဆက်ယုံပေါ့နော်အဲ့ဒီဘက်မှာအဲ့ဒီတိစားဆိုရင်ဒီအဲ့ဒီခြေရောမှာရှိတဲ့ပြည်သူလူထုကဒီအခုမှစဖြစ်တာမဟုတ်ဒီကိစ္စကလွန်ခဲ့တဲ့2018ခုနှစ်ကနေသူရဲ့ကန့်ကွက်မှုတွေအသက်တိုက်ရှိခဲ့တယ်ဆိုတော့အဲ့လိုကန့်ကွက်သုံးကလည်းပြီးအဲ့2018တုံးမနေရလေဒီဆိုတော့အဲ့ဒီဒါကန်78ဦးကိုဒီပြရားဆွဲတာရှိရအဲ့ဒီက4ယောက်လောက်ဆိုရင်3,000လောက်ကျခဲ့တာရှိတာကိုကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့ဒီကနေ့ကမပြီးလေတဲ့ကိစ္စကိုဒီအစိုးရဘက်အထူးသဖြင့်တော့ဒီဒီကိစ္စဆိုရင်မန်နေဂျာဒီတာစီရောင်းနေတဲ့တည်းတက်ဆိုင်ရေးရိတ်မယ်လို့ထင်တယ်အစိုးရဘက်ကနှိမ့်နိုင်ရှင်နေမှုတွေလုံးဝရှိခဲ့တာကျွန်တော်တို့မတွေ့ခဲ့ဘူးဆိုတော့ဒါကဒီအစိုးရဘက်ကပြက်ကွက်မှုပေါ့ဆိုတော့အဲ့တော့အစိုးရရဲ့လူလူရှိမှုတွေအပေါ်မှာဒီဒီဆိုတာပြောတဲ့ဒီဒါကန်တောင်လူလေဓမ္မတွေဆိုတာရွာသားတွေဟာလုံးဝပြင်းနေမှုမရှိဘူးသူတို့ကိုယ်တိုင်ရဲ့အဲ့ဒီ2018လောက်ကနေအတင်းစားရှင်ရင်းပွဲတွေတန်ကုန်မှလည်းတက်လို့တို့တော်လည်းပဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီရက်ဖက်ဖွဲ့စည်းရေးနည်းနည်းဒီအပေးဝန်းရံမှုတွေနေခဲ့တာတော့ရှိတာပေါ့ဆိုတော
့
တို့တော်လည်းပဲအဲဆိုတာပြောချင်တာကဒီအစိုးရဘက်ကနေပြီးတော့သူတို့နဲ့တိုင်းပြင်ရှင်နေမှုတွေသူတို့ရဲ့အတန်ကိုနားထောင်မှုတွေမရှိတဲ့အပြင်ကိုသူတို့ကတော့မှဒီမန်နေဂျာဒေတာဝန်ကြီးတို့ကဘယ်လိုပြောခဲ့လဲဆိုတော့ဒါလူငယ်စုတွေရဲ့အတန်ဆိုတာမျိုးဒါမနစ်ကလေးပြည်တင်တာတွေပြောခဲ့တာမျိုးရှိတယ်ပေါ့ဆိုတော့ဒါကကျွန်တော်တို့ရဲ့ဒီကိစ္စရဲ့အကုန်လုံးဟာဒီအစိုးရရဲ့ဒီဆိုတာရှင်နေမှုတွေအားနေချက်တောင်ဖြစ်တယ်လို့ထင်တယ်ခင်ဗျာ
ဟုတ်ကဲ့ဟိုတခုရှိတာကျွန်တော်ဒီနောက်ဆုံးဖြစ်ရကိုကြည့်မယ်ဆိုရင်ပေါ့လေဒီဆန္ဒပြတဲ့သူတွေဘက်ကဒီကုမ္ပဏီပိုင်းပစ္စည်းတွေကားတွေကိုဖြတ်တာစီးတာရှိရဆိုပြီးကြားရမျိုးလည်းရှိပါဆိုတော့ဟိုတခါတည်းကမှဒီဆန္ဒပြသူတွေဘက်ကရောဟိုထိတ်တိုက်တိုးမဲ့အခြေအနေမျိုးတွေကိုဖန်တီးလို့ဖြစ်သွားတာမျိုးတွေရောမရှိဘူးလားကိုဆောက်ခ
ကျွန်တော်တင်နေပြသူတို့မှရွေးချယ်ကြမရှိဘူးသူတို့ဟာဒီအစိုးရကိုလည်းအချိန်ချင်းပြောတာတနည်းတော်လို့ဒီပြောလာခဲ့ပြီလူတွေလည်းထောင်ကြထောင်နေတန်းနေကြနေပြီဆိုတော့သူတို့ကသူတို့ရဲ့မြေယာတွေကိုမရွှေ့ကျင်ဆက်နေပြီးကုမ္ပဏီကလည်းစာတုပ္ပါပတိတချို့တွေဖောက်ပြထားတာရှိတယ်။အမှလမ်းတွေကိုပြင်ပေးမယ်လို့ပြောပြီးအဲ့ဒီလမ်းတွေကိုအသုံးပြုပြီးပြင်စီအောင်လုပ်တာအခုကတည်းကနေပြီးတော့သူတို့ဟာတောက်တုံးကြီးရရှိမှုနည်းလာတာဒါတွေကိုကြုံတွေ့လာတယ်ဆိုတော့သူတို့လည်းပဲဒီဆိုတာအစိုးရဘက်ကလည်းဖြည့်ရှင်းနေမှုမရှိတဲ့အခါမှာသူတို့ရဲ့ဘဝဟာဒါဟုမှသူတို့ ဒီလိုနည်းနဲ့မဆန့်ကျင်ရင်သူတို့အပေါ်မှာအာရုံစိုက်ဆံမှုတွေမရှိဘူးသူကဘက်ကလည်းလူလူရှိမှုတွေလုပ်တဲ့အခါမှာသူဟာဒီနီလန်းကိုပဲနောက်ဆုံးအနေနဲ့တုံးရတယ်လို့ကျွန်တော်မြင်နေကြဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတင်းတန်းဦးမြင်ရောခင်ဗျကျွန်တော်တခြားမဟုတ်ကိုဒီလိုပေါ့လေဆန္ဒပြန်ရုံရောက်ခါရောက်မှုတွေလည်းဆရာဦးတင်းတန်းဦးကြုံမှုပါပဲဆိုတော့ဥပဒေပညာရှင်တယောက်အတွေ့အကြုံရောဒီလိုထိတ်ထိတ်ပြဿနာဖြစ်ရတဲ့အကြောင်းရင်းကနေဘာတွေလို့များသုံးသပ်လို့ရလဲဆရာဦးတင်းတန်းဦး
နှစ်ချက်ရနှစ်ဖက်ဘယ်နှစ်ဖက်ရပြဿနာပါပဲခုနကကိုသောက်ခပြောတဲ့အားလဲအခိုင်ရတော့မှန်တယ်အကုန်တော့မမှန်ဘူးပေါ့နော်ဒါကျွန်တော်ဖြစ်စဉ်တွေကတစ်ခုနဲ့တစ်ခုမတူပွဲပြားတဲ့အခါကျတော့တစ်ခုစီလဲစဉ်းစားအဲ့တော့ဘယ်နှစ်ဖက်ဆိုတဲ့ဟာကားလည်းမရှိဘူးလို့ဟာအဲ့တော့တစ်ဖက်ကလည်းဒါဟာဒီအုပ်ချုပ်တဲ့အစိုးရဘက်ကအာဏာပိုင်တိုင်းဝန်ဘက်ကလည်းပဲအဲ့ဒီလွတ်လပ်စွာစီဝေးဝင်တဲ့ထုတ်ဖို့ဆန္ဒထုတ်ဖို့ပြောကြဝင်တာအဲ့မိုးရပါခွင့်ရဖြစ်တယ်ဖွဲ့စည်းပုံကျောင်းတွေကစောင့်ရှောက်ထားတဲ့ခွင့်ရဖြစ်တယ်ကြောင်ရှိတယ်ဆိုတော့အမိမပြီကိုစိုးတယ်တစ်ဖက်ကလည်းပဲဒီဆန္ဒပြတဲ့လူတွေတက်ကကြတယ်ခုနကဒေါသအတယောက်တို့ဒီမကြေမနှဖြစ်ပြီးတော့မျိုးဟိုအဆင့်ကျော်သွားတာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့ဆက်နေကြပဲနီးလန်းကြငင်းချမ်းစွာသူ့ဝေးဆန္ဒပြတာပဲဖြစ်ဖို့လိုတယ်အဲ့တော့အခုကျွန်တော်တို့တိုင်းပြည်မှာဖြစ်တဲ့ကိစ္စတော်တော်များများမှာတော့အဲ့လိုဘယ်နှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်ဟိုအပြန်အလှန်နားလည်နိုင်တာမျိုးမရှိဘူးအုပ်ချုပ်တဲ့ဘက်ကလည်းပဲဒါကြတော့ပဲဖြစ်စဉ်တစ်ခုတည်းကိုပြောတာပေါ့ဒီဘုံရဆိုလို့ရှိရင်ဒါကတော့ဘယ်သူမှဆန္ဒပြကြည်ရင်နော်အုပ်ချုပ်တဲ့လူကအဲ့တော့ဆန္ဒပြတဲ့သူတွေတော့မကျေတတ်တော့ဒါမကျေတော့အဲ့ဒီအပေါ်မှာကပိကောက်ကိစ္စတွေဖြစ်တယ်ဒါဖြင့်သူတို့ right ပဲသူတို့ခွင့်ရပဲအပြားခွင့်ရှိပါတယ်လို့ဟုတ်လိုက်လိုက်လေလေလက်ခံနိုင်တဲ့အနေထားမရှိဘူးတစ်ဖက်ကလည်းဒေါသလျောက်စိတ်ခံစားမှုရဖြစ်တဲ့အပေါ်မှာကျွန်တော်တို့ကောင်းထဲမှာရပ်မနေပဲနဲ့ခုနလိုတုတ်ပြန်သွားမယ်ဆိုရင်တော့မလူလားတဲ့ပုံစံဒီပေါ်မှာအဲ့တော့ကျွန်တော်မြင်တာတော့ဒီဘက်မှာအပြန်အလှန်နားလည်မှုနဲ့သူတို့ကိုသူ့လို့လုပ်ပြီးတော့ပေါင်နေကသွားဖို့လိုတာဟာဒီရှောင်ရှားဖို့ဆိုအဓိကကြတဲ့အချက်ဖြစ်တယ်လို့ကျွန်တော်ထင
်တယ်။ Okay ဆရာဦးတင်တဲ့ဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအခုလေးလိုက်မှမှရောက်နေပါရဲ့။အရင်ဆုံးတူကိုလှည့်ပေးရင်ပါလေကျွန်တော်တို့မြန်မာနိုင်ငံကကိုကမောင်လင်းဖြစ်ပါတယ်။ကိုကမောင်လင်းသဘောထားလဲဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ။
ကျွန်တော်နေရတော့ခဏကြာချင်းဒီအချိန်ကနေခွေပြေဆက်ပါလေလို့အစိုးရကြီးကတရားဝင်အတိမတ်ကြီးလို့ပြောရတယ်ခင်ဗျ။တရားကြီးတွေလေးစားအုပ်တွေပါခင်ဗျ။ဒီဒီလေးဒီဆရာမကြီးကြီးညောက်ထားတော့ကြောင့်ဒီဒီလေးဒီစားတော့အစိုးရချစ်ကိုလည်းပြောရတယ်။တရားဝင်တွေဒီစားတော့အစိုးရချစ်တယ်။ဒီလိုရှိတောင်းလို့ထားတော့အစိုးရချစ်ရင်ခဏကြာဝေးစားရိုးသားသားခွင့်လွှတ်မယ်လို့ကျွန်တော်ယူဆပါရဲ့။နံပါတ်1ကကျောက်တိုင်းလေးနဲ့တရားကုမ္ပဏီများမှာခဏကြာကိုတရားအလို့ကျင်းတော့တာလေ။ဒါအားအချင်းခံတယ်ဒီမှာအစိုးရရဲ့အနေချက်တစ်ခုလေးကျွန်တော်ပါပါခင်ဗျာ
ဟုတ်ကဲ့
ကျေးဇူး
ပါဟုတ်ကဲ့ကိုကမောင်လင်းဆွေးနွေးရကျေးဇူးပါကျွန်တော်တို့ဟိုစာရင်းနဲ့ပေးဖို့မိထားပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့ရဲ့စာရည်တွေလည်းဒီညမှာလင်းသိမ်းလို့ဖော်ပြချင်ပါတယ်ပထမဆုံးစာတစ်စောင်ကတော့ကျွန်တော်တို့ကိုလာထွန်းရဲ့ပေးစာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
ငြိမ်စုစီလို့ခေါ်တဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်စီတန်းလန်းလျှောက်ခွင့်ဆိုတဲ့အခွင့်အရေးကိုအင်တာနက်ကောင်းပြီးတော့ပြည်သူအကုန်လုံးနှိပါကဆန္ဒပေးအတည်ပြုထားတဲ့ဆိုတော့2008အခြေခံဥပဒေမှာထည့်ရထားတဲ့အခြေခံအခွင့်အရေးပါမပေးခြင်းပေးခြင်းနဲ့ဈေးစစ်ပေးထားတဲ့ငြိမ်းစုစီဥပဒေအရပေးထားတာတောင်အကြောင်းအကျိုးမပြဘဲနဲ့ညှင်းပယ်ခံရစေပါဒီတော့ရှာရှာပပရထားတဲ့အခွင့်အရေးကလေးကိုဖန်ခံရမလားလို့မို့မရဲဆန္ဒပြတဲ့သူတွေကတော့ပြဿနာဖြစ်အောင်မလုပ်ရဲကြတာကိုရဲရဲကြီးပြောရဲပါတယ်ပြဿနာဖြစ်တာဖြစ်စေတာဖန်တီးတာကတော့အနာပိုင်းတွေဘက်ကအထူးကပါပဲပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းဆန္ဒပြတာဖြစ်လို့ဆန္ဒပြသူတွေကိုယ်တိုင်ကပြဿနာမလုပ်နိုင်အောင်နဲ့အပြင်ကဝင်လာပြီးတော့ဝယုံသုံးကမလုပ်နိုင်အောင်ကာကွယ်ပေးရမှာကတာဝန်ရှိအနာပိုင်းတွေရဲ့တာဝန်ဖြစ်နေတာကြောင့်မို့ပါပဲနောက်ပြီးတာမန်ပြည်သူတွေကတော့ဆန္ဒပြတာကိုစိတ်ဝင်စားတာစိတ်မဝင်စားတာပဲရှိတာပါပြဿနာအတက်ခံပြီးတော့ဝယုံသုံးကလုပ်လို့မရှိပါဘူးသွားကြည့်ရင်တော့မှတိမ်ကြုံအဖမ်းခံရမှာတော့ကြောက်နေကြတာပြဿနာဖြစ်အောင်ဘယ်သူတွေကိုတုံးတယ်လဲဆိုတာကအာဏာပိုင်တွေဖွဲ့စည်းထားတဲ့အယက်ဝဆွမ်းအားရှင်တို့တည်သူအချိုးပြုအထောက်အကူပြုစတဲ့အဖွဲ့တွေပါအယက်သာအစိုးရတက်နေပြီးဆန္ဒပြစရာမလိုတော့ဘူးဆိုတဲ့အယူအဆအဖြစ်အမှောင်သမားအစိုးမြင်ဝါးရီစတဲ့ဒစိကတာတွေကလည်းရှိနေပါတယ်ပိုဆိုးတဲ့တာတကားကငြိမ်းချမ်းစွာပွဲပြေးသွားရင်အောင်အတရေဖြတ်မှုအကြီးညိုပြက်စီမှုနိုင်ငံတော်တစ္ဆာဖောက်မှုပုံမှန်တွေနဲ့ဖန်စီတရားစွဲတာတွေတောင်တွေ့နေရပါသေးတယ်
ဟုတ်ကဲ့ဒါတော့ကိုလာထွန်းရဲ့စာပါသူထဲမှာတောက်ပြတ်ထားတာတခုကတော့ဒီအရသာဆိုးကတက်လာပြီးဆန္ဒပြစရာမလိုအဆိုးကကိုဆန္ဒပြတာဟာကပြက်ရက်ပြက်လုပ်တယ်ဆိုတော့အမြင်တွေရှိနေတယ်ဆိုပြီးသူ့အမြင်ကိုပြောထားပါတယ်ဆိုတော့ဒီလိုသဘောထားမျိုးကြီးချေပြန့်ရှိနေတယ်ဆိုရင်တော့ဟိုစိတ်မကောင်းစရာပါဒီမိုကရေစီထွန်းကားတဲ့နိုင်ငံတိုင်းမှာဆန္ဒပြရဲဆိုတာအဆန်းတော့လည်းမဟုတ်ပါဘူးဆိုတော့ဟိုအဆိုးကလူလူတွေကတာမန်ကိစ္စပါဆိုတော့ကိုစောင်းကရဒီလိုသဘောထားတွေကတကယ်ပဲရှိနေလားဒီလိုအမြင်တွေဟောဒီဆန္ဒပြတဲ့သူတွေပေါ့အာဏာပိုင်တွေကနှိမ်နှင်းမှုအားပေးရရောက်နေတဲ့အ အခြေအနေတွေဖြစ်နေလား
အဲတိတ်ဖြစ်တာပေါ့ဘာလို့လဲဆိုတော့ဒီအထူးဖြစ်တော့ဒီဟိုအခုဆိုရင်များသောအားဖြင့်ဒီဆန္ဒပြတဲ့သူတွေအနေနဲ့ရောနောက်တစ်ခုကကြတော့ဆန္ဒပြရုံနဲ့မဟုတ်သူတွေအမြင်တွေကိုမီဒီယာတွေကနေတချင်လွတ်လပ်စွာထုတ်ပေါ်ပြောဆိုကြတဲ့သူတွေကကိုပါဒီဆန္ဒပြောတဲ့ဒီဆန္ဒပြတဲ့အပေါ်မှာအမြင်ဆောင်နေတဲ့ဒီတချို့တော့လူကြီးကြောင့်ဘာလို့သူဖြင့်ဒီအရင်တော့ဆိုရင်ဒီဆန္ဒပြတယ်ဆန္ဒပြအစိုးရဝန်ကြီးနေဆိုရင်တက်မလို့ကပဲတက်မလို့ရဲ့ထောက်ခံတဲ့သူတွေကပဲအဲ့လူတွေကိုပြင်ပြီးတော့အတက်ကောင်းတာအတက်လောက်တာမျိုးတွေ့ရတယ်အခုနောက်ပိုင်းကျတော့ဒီတက်မလို့ကဒီ NND ဆိုရကိုထောက်ခံနေတယ်ဆိုရလူအုပ်စုတွေကပါအဲ့ဒီလူတွေကိုတိုက်ရိုက်ဟိုတိုက်ခိုက်တာတွေလုပ်လာပြည်နာကဒီဟိုလူခွင့်ရေးတွေပေါ်မှာဒီအခြေဒီရက်တည်ကြတဲ့လူခွင့်စည်းပေါ်တော့ဆန္ဒပြောတဲ့ဒီရက်ကလူခွင့်စည်းတွေအတွက်ဆိုရင်သူတို့ကဒီရန်လူရဲ့ပုံများလာဒီ NND ကိုပြောလို့လည်းမရဘူးအဲ့ဒီ NND အစိုးရကိုပြောလို့လည်းမရဘူးအဲ့လိုပြောလာတဲ့ခါမှာဒီဆန္ဒဒီ NND ဘက်ကလူတွေကပါဝင်ပြောလာတော့တွေ့ရအပြီးတော့လည်းသူကတက်မတော်ကတော့ပြောနေကြမလို့သူကတော့အငြင်းတန်းသူတို့ကိုပြန်လာနဲ့ဖုန်းနဲ့ကျင်းလိုက်လာကြတဲ့ဟာတွေရှိလာတယ်အဲ့ဒီခါကျတော့ဆန္ဒပြောတယ်ကျွန်တော်ဥပမာအနေနဲ့ပြောလို့ရတာကပြီးခဲ့တဲ့နှစ်မေလမှာဒီဆန္ဒတာမွေမာဖြစ်သွားတဲ့ဒီငင်းငင်းရေးဖြစ်တဲ့ပြည်ရေးပေါ့နော်ငင်းငင်းရေးဆန္ဒပြပွဲဆိုရင်အဲ့ဒီမှာဆိုရင်ကျွန်တော်တို့အခုခွင့်ခံရပြီးရှိရောက်ခံထားရတဲ့နောက်ပိုင်းမှာလူစုပေါင်းလူငယ်ဆက်ခွန်တွေတရားစစ်ခံရတယ်ကျွန်တော်ပါဝင်ပေါ့နော်ဆိုတော့ဒါတွေကိုကြည့်ကြရင်အဲ့ဒီတော့ကကျွန်တော်တို့ကဒီတက်ဆိုင်ရာမြို့ငယ်ဦးကြီးဦးငယ်ပြည်နိုင်ခဲ့တာရှိရယ်ဆိုတော့ပြည်နိုင်နေဆိုတာကဒါဆန္ဒပြပွဲဖြစ်စဉ်မှာတို့ရင်းနေတာကိုဆက်မလုပ်ဘူးတောင်းဆိုတာရှိတယ်အဲ့ဒီမှာကျွန်တော်တို့ပြည်နိုင်ပြီးတော့โอเคကျွန်တော်ပြန်ကြမယ်လို့ပြောပြီးသွားတဲ့အချိန်မှာမှနောက်ကရေးရဝင်ရိုက်တာကျွန်တော်ခံခဲ့ရရေးရဝင်ရိုက်တဲ့ဝင်ရိုက်တာကိုခံခဲ့ရဆိုတော့ပြည်နိုင်ကဒီဟာနီလို့ရှိရင်ပြောကြတယ်ဘာလို့ဆိုတော့ဒီဆိုကြည့်နိုင်ရဲ့အလေးအထားကိုသူကတိတ်တဘောမတောက်သူကအမြဲတမ်း aggressive ဖြစ်တယ်နောက်ကကျတော့အဲ့လိုမျိုးရိုက်ဖို့အတွက်လည်းနောက်ကလူအုပ်ကအမြဲတမ်းတွန်းအားပေးနေရရှိတယ်နောက်ကလို့ဆိုအဲ့ဒီမှာလာကြတဲ့လူတွေရှိတယ်ဥပမာဒီလူတွေဟာငါတို့ဒီနိုင်ငံကိုစုပြီးအောင်တမင်လုပ်နေကြတာမျိုးကားလမ်းတွေလည်းပိတ်တယ်စားတက်ဖြစ်တော့အဲ့လိုဒီရေးတွေရဲ့အာရုံတွေတွန်းအားပေးတဲ့လူအုပ်စုတွေလည်းရှိနေဒါကျွန်တော်တို့တုံ့ပြန်ခဲ့တဲ့ဆန္ဒပြပွဲသူ့မှာအခြေခံပြီးတော့စဉ်းစားတာပါအခုဆိုလေဒီအခုဆိုတော့ဒေသရက်ဒီမှာဆန္ဒပြပွဲဖြုတ်ခွင်းတဲ့ဒေသရက်ဒီမှာနောက်ပေါ်ရနေပြီးအလိုဆုံးတော်တဲ့ဒေသတွေဆန္ဒပြောတယ်သူတို့အဲ့လိုဖြုတ်ခွင်းလိုက်တာမမှားဘူးဆိုတဲ့အယူဆချက်တွေကိုတင်ပြထားတဲ့ဒေသရက်ဒီကျွန်တော်တို့ရှိနေတာတွေ့ရတယ်ဆိုတော့ဒါတွေဟာဟိုကျွန်တော်ဒီမိုကရေစီနဲ့လူခွင့်ရေးကိုတွားတဲ့လမ်းကြောင်းမှာအဟန့်တားတွေဖြစ်တဲ့အစိုးရနဲ့ဒီဆန္ဒပြောတဲ့အစိုးရနဲ့ဒီရဲတပ်ဖွဲ့ရဲ့လုံထုံးလုံးကြီးတွေမဟုတ်ဘဲနဲ့နောက်မှရှိတဲ့ဒီအထူးသောလူတွေရဲ့ဒီဒီမိုကရေစီပေါ်မှာနားလေအတိတ်ပဲဖွင့်ဆိုမှုတွေမှားတာအဲ့ဒါနဲ့ပြောတဲ့ဒီလူရဲ့လူရဲ့စာထုတ်လို့ပြောဆိုခွင့်နဲ့ပြောနေမှာတတိယဝေဖန်မျိုးဝေဖန်နဲ့ဘယ်သူ့ကိုမစော်ကားနဲ့စော်ကားတာဟာအလျော့ထုတ်လို့ပြောဆိုခွင့်မဟုတ်ဘူးဆိုရဲနားလေကျွန်တော်ပါလာပြန်မှုတွေမှားတာဒါတွေကမှအခြေခံပြီးဖြစ်တဲ့ကိစ္စရက်တွေဟာဒီနေ့အချိန်မှာဒီတကြွလူစားသူတွေအတွက်အဲ့ဒါနဲ့ပြောလို့မျက်နာတဲ့သူတွေဒီမိနာလူဆန္ဒပြတဲ့သူတွေပြတော်တော်လေးကိုဟိုဟိုဘာနာဒီအကျိုးသက်ရောက်မှုများနေတယ်လို့ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတင်းတန်းဦးမြင်ရောခင်ဗျာကျွန်တော်တို့အခုပေါ်လေဟိုပြောနေဆိုနေကြတာဆောဆောတော်တော်ရှင်တယောက်ပဲစာထဲမှာလည်းပါပါတယ်ဒီရတားဆိုးကတက်လာပြီးဟိုဆန္ဒပြနေကြမလို့ဒါဟိုဆိုးကဟိုဒီမိုကရေစီလေးလုပ်နေတဲ့ဆိုးကတရားကိုကပြရပြလုပ်တယ်ဆိုရဲအမြင်မျိုးတွေရှိနေတယ်လို့သူကထောက်ပြပါတယ်ဆိုတော့ဒီလိုအမြင်မျိုးတွေရောကျွန်တော်တို့ဒီဆန္ဒပြတဲ့သူတွေပေါ့အာဏာပိုင်တွေဘက်ကနှိမ်နှင်းမှုအားပေးရများရောက်နေကြလားဆရာ
တော်ရတာပေါ့ဗျာဒါရေပုံရပြောရရင်တော့ကျွန်တော်တို့ကဟိုဒီအစိုးရကလူမှုအစိုးရဖြစ်တာပဲဌာနမပြရတော့ဘူးဆိုတော့အဲ့လိုမရှိပါဘူးဒါပေမဲ့ခုနလိုလူမှုအစိုးရကိုเนาะဒီဟာလူမှုအစိုးရကိုဒုက္ခရောက်အောင်เนาะဒီအနောက်ချက်ဖြစ်အောင်လုပ်ဖို့အတွက်လုပ်တဲ့ဌာနပြပွဲအတိဒါကြီးပါဒုရတွင်လက်ရှိရှိတဲ့အစိုးရကိုဝေဖန်ဖို့အတွက်ဒါဒီအခွင့်အရေးကတော့ဒါကျွန်တော်တို့ပြည်သူတွေရဲ့ရပိုင်ဆုံးပဲဗျာအဲ့တော့ဒီနေ့ဆိုရဆိုတော့လည်းသဘိမောက်တက်လာတဲ့လူတွေပါပဲ။ဒါပေမဲ့ဒီလူတွေကိုနဲ့ကလည်းကျွန်တော်တွေ့လာတော့ကိုကအဲ့ဒီနေရာရောက်သွားတယ်။အုပ်ချုပ်တဲ့နေရာရောက်သွားတဲ့အခါကျတော့ဆန္ဒပြတာတော့ဟိုလိုက်လိုက်လဲတော့ရှိပြီ။အဲ့ဒီကျတော့အဲ့ဒီအနေထားအဲ့ဒီအစိတ်ခံပေါ်သားတာပေါ့နော်။အဲ့တော့ဟိုဒီစဖြစ်လာပြီဆိုတော့ကဟိုအပြင့်ပါလာပြီပေါ့ဗျာ။ကျွန်တော်တို့ဒါတမိုင်းဆက်ဆက်ပြီးဟာဘယ်သူကမြောက်ပြီလို့တော့လက်မကြီးကပါ။ဘယ်သူကဘယ်လိုလုပ်တယ်ဆိုတော့တခါမခံမရနိုင်ဖြစ်တဲ့ပဲရှိတာပေါ့ခဏလို့ဒါလူလူဆိုတာလေဒါကိုဆိုတာကိုဆိုတာလည်းဝီဝါမှုကြည့်ရမှာပေါ့ဆိုတော့အဲ့ဒီအယူဆတော့ကျွန်တော်သဘောမတူဘူးကြာအဲ့ဒါဟာတော်တော်များများလဲလက်ရှိမှာရှိနေတယ်လို့ကျွန်တော်ထင်တ
ယ်ဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတရားဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှမှကျန်နေပါသေးတယ်တူကတော့ကိုဇာနီမောင်ဖြစ်ပါတယ်နယ်သာလန်ကပါကိုဇာနီမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ရောအဲ့ဒါကနှောင်းရှိ
Okay, Kozani Masunia Chesuwa, you know, now two little lima machine by the way, singunga Koneulima, Koneul in the Bora and Sunilu Yavarmia.
You know, the Bora or Diomes, you know, Miai Beboya, Dari Medo, Dananina, Chongi, Joviva. You know, Nienaro, Gomaning and Magu, Dimo Gazi, Sura, Blauma, Majadi, Lomi Jarabono, Leti Lady, Yuja, Suya, Lodabono, Suya Yawe, Suya. ဒီနေ့တည်းကအုတ်ချိုးရေးသဘောတရားအရတိုင်းပြည်ကြီးငြိမ်အောင်အုတ်ချိုးရမယ်သဘောတဘာဝတွေရှိတယ်စီးပွားရေးတွေအဆင့်ပြောင်းလုပ်ရမယ်သဘောတဘာဝတွေရှိတယ်ရှိတဲ့အခါကျတော့အရင်တုန်းကတို့ကပြည်သူဆိုရဖြစ်အောင်လုပ်ခဲ့လို့ဆန္ဒပြခဲ့တာမှန်ပေမဲ့ဒီနေ့ဒီချိန်ခါမှာကျတော့အုတ်ချိုးသူရှုတော့အောင်ရတချို့ကိစ္စတွေကျတော့ဘယ်လိုမြင်လဲဆိုတော့ဒီခမရဆန္ဒပြကြတယ်ဆိုပါစို့
ဆန္ဒပြဒီလူတွေပဲဆန္ဒပြနေကြဒီလူတွေကလမ်းချင်းယူပြီးဆန္ဒပြနေသလိုဖြစ်မနေဘူးလားကျွန်တော်ပြောချင်တာတကယ်တော့လွတ်တော်မှာဒီလူတွေရဲ့ဆန္ဒကိုအတိုက်ခံရပဲဖြစ်ဖြစ်လွတ်တယ်တဲမှာပါတဲ့ပုဂ္ဂိုလ်တွေရပဲဖြစ်ဖြစ်ပြည်သူတွေကိုဒီမိုကရေစီလမ်းကြောင်းအရာရတဲ့ရထိုက်တာတွေကိုတင်ပြပေးနိုင်ရမယ်အဲ့ဒါကလည်းအဓိကကြပါသူတို့ကမပြောတဲ့အခါကျတော့လမ်းပေါ်မှာထွက်တယ်
ဒီကတော့ကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာအရှူစင်ဆုံးလူတွေမဟုတ်ဘူးတခါတလေနောက်ဆုံးကြားတဲ့လူကချင်းချင်းလူယုံမှာတယောက်ဖြစ်နေနေပေါ့အဲ့တော့ယုံရင်ဆန်ကလုံရင်လုံမယ်ပေါ့ဆိုတဲ့ခါကျတော့အုပ်ချုပ်သူရှူတော့ရကြတော့ဒါတွေကလက်မခံနိုင်ဘူးဆိုတဲ့သဘောကိုရှိပါတယ်စင်ကာပူမှာကျတော့ဥမာပပ်ဘလစ်ကော်နာဆိုတာကျတော့အဲ့ဒီနေရာတစ်ခုမှာပဲလုံခွင့်ရှိတယ်
ไลน์เซ็นเตียนอะไรเตียนပြီးရင်အဲ့ဒီနေရာမှာလောက်ရတယ်ရဲတွေကဝန်ခံထားတယ်စောင့်နေတယ်စောင့်နေရပြီးတဲ့အခါကျတော့သူတို့ပြောချင်တာပြောလို့ရတယ်ဥပဒေနဲ့ညီညီတဲ့စကားကိုပဲပြောလို့ရတယ်ဥပဒေမဲ့လုံးလို့တစ်ခုမှမရပါဘူးဗျာဟုတ်ကဲ့တစ်ခုလောက်ရှိတာကိုနေဦးလင်းစင်ကုန်နဲ့ရှင်ပြောလို့မရတာတော့စင်ကုန်ကဘယ်လိုပဲဖြစ်ဖြစ်တစုံတရာတရားဥပဒေစုံမှုရရှိရကျွန်တော်မြန်မာနိုင်ငံမှ ဦးစိန်မောင်ရဲ့စာပါမန်နန်းလောင်ဖတ်ကြပေးပါဦးမယ
်ဟုတ်ကဲ့ပါရှင်ဆန္ဒထုတ်ဖော်ခြင်းဆန္ဒပြခြင်းတို့ဟာတဲ့ဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတိုင်းမှာလူ့အခွင့်အရေးအဖြစ်သတ်မှတ်ကြပါတယ်။သို့တော့ငြိမ်းချမ်းစွာဆန္ဒပြတာမျိုးဖြစ်ရမယ်၊စနစ်တကျဖြစ်ရမယ်၊အမုံတရားမပါတဲ့ပျော်ကကင်းတဲ့လုပ်ရမျိုးဖြစ်ရမယ်တဲ့။အရေးအကြီးဆုံးကတော့သတ်မှတ်ပြတာနာတဲ့ဥပဒေစည်းကမ်းစည်းမျဉ်းများနဲ့အညီဖြစ်ရမယ်။အစိုးရရဲ့အာဏာပိုင်များရဲ့ခွင့်မြုပ်အမိန့်ကိုကြိုတင်ရယူထားပြီးဖြစ်ရမယ်ဆိုတဲ့အချက်တွေနဲ့ပြည့်စုံဖို့တော့လိုမယ်လို့ထင်ပါတယ်တဲ့။ပေါ်ပြပါအချက်တွေနဲ့ပြေဆုံးရင်တော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူတွေရဲ့ကြားမှာထိတ်တဲရင်ဆိုင်မှုတွေဖြစ်လာနိုင်မှာမဟုတ်ဘူးလို့ထင်ပါတယ်။ပြေလည်အောင်ဖြေရှင်းရမယ်နီလာနဲ့ဖြေရှင်းနည်းကတော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူအစိုးရကိုစားပြုသူတို့ငြိမ်းချမ်းစွာတိုက်ရိုက်ညှိနှိုင်းဆွေးနွေးဖြေရှင်းကြမယ်နီလာဖြစ်တယ်လို့ထင်ပါတယ်တဲ့။ဒီလိုဖြေရှင်းနည်းကိုဖျက်ဆီးမဲ့ထိတ်တဲရင်ဆိုင်မှုဖက်ကိုဆွဲခေါ်မဲ့အနည်းပြုတ်မဲ့သူတွေလှုံ့ဆော်မဲ့သူတွေရန်သူတွေကတော့လက်မဲကြီးတွေရဲ့ပျော်ကားနဲ့ပါဝင်လှုပ်ရှားလာမဲ့သူတွေပဲဖြစ်ပါတယ်။ဒီလိုလူတွေပါမလာဖို့ကိုရိုးသားစွာဆန္ဒထုတ်ဖော်သူတွေကစီစစ်ဖယ်ရှားထားဖို့လိုပါလိမ့်မယ်။အုပ်ချုပ်ရေးတာဝန်ရှိသူတွေကလည်းဒီလိုလူမျိုးတွေကိုတော့စီစစ်ဖော်ထုတ်ပြီးတိတိကျကျထိထိရောက်အရေးယူဖို့အလွန်အရေးကြီးကြောင်းထောက်ပြဆွေးနွေးလိုပါတယ်။အစိုးရကိုတိတ်ခါကြအောင်ဖန်တီးလာတဲ့ထောင်မင်းဆန္ဒပြမှုတွေဖြစ်ပေါ်လာအောင်လှုံ့ဆော်တဲ့နိုင်ငံရေးပျော်ကားမျိုးတွေကိုတော့တွေ့လာရပြီဖြစ်လို့အထူးသတိထားစောင့်ကြည့်ကာကွယ်ရမယ့်အချိန်ရောက်လာနေပြီဆိုတာကိုပြည်သူအလုံးသိရှိဖို့တင်ပြဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်
။ Okay. Okay, ဒါတော့ဒီမိတ်တီလာမျိုးကဥစိန်မော်ရဲ့စာပါ။ဆိုတော့ဒီဥစိန်မော်ရဲ့နောက်ွယ်ဟိုစာထဲမှာတော့ဒီနောက်ွယ်ကပျော်ကားရဲ့အန်ဒီရသူထောက်ပြထားတာလည်းရှိပါတယ်။ဆိုတော့ကျွန်တော်တို့ဒီရူးသသားနဲ့ဆန္ဒပြတဲ့လူတွေရှိရဆိုရင်တစ်ချိန်တည်းမှာပဲဒီရှားထဲမှာပဲပြဿနာရှာခြင်းလို့လို့ပြဿနာမတက်တဲ့အောင်ဖန်တီးခြင်းတဲ့လူတွေလည်းပါလာနိုင်တယ်ဆိုတော့အခြေအနေမျိုးတွေလည်းရှိရဆိုတဲ့အမြင်တွေရှိနေပါတယ်။ဆိုတော့ဒီလိုကိစ္စမျိုးတွေပေါ်လာမယ်ဆိုရင်တော့ဒါတွေကိုဟန်တားဖို့တားဆီးဖို့ဒီကိုဆောင်ကားရလို့တက်ချွာလို့ရှားသူတွေဘက်ကဘယ်လောက်ထိပြင်ဆင်ထားတာမျိုးတွေရှိလဲ
။ဆိုတော့ကျင်းပြီတာကတော့ကျွန်တော်တို့ဆန္ဒပြပွဲကြီးမှာဟိုပါတဲ့လူတွေဟာဆန္ဒပြောတယ်ကျွန်တော်တို့ရဲ့ဘက်တော်သားတွေသူပြင်တော့ကျွန်တော်တို့ဘက်တော်သားတွေဆိုတဲ့အခါမှာကျွန်တော်တို့ရဲ့ value ဟာဒီ ဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်လူခွင့်ဒီဆန်နှုန်းဒီပေါ်မှာတော့ကျွန်တော်တို့ယက်တည်တယ်ကျွန်တော်ကဘယ်အစိုးရစတဲ့ဖြင့်ဘယ်သူစတဲ့ဖြင့်အဲ့လိုလူပေါ်မှာကျွန်တော်မယက်ဘူးကျွန်တော်ကတကယ်ဒီလူရပိုင်ခွင့်ဆိုတဲ့ဒီမူပေါ်မှာတော့ကျွန်တော်ယက်တည်ပြီးတော့ဘသူမဆိုဘူးလမ်းပြောဆိုတာမျိုးကျွန်တော်လုပ်ပါတယ်ဆိုတဲ့အခါကျတော့ဆန္ဒပြတဲ့နေရာမှာဆန္ဒလူမျိုးဒီသူ့ရဲ့ပြောဆိုဝေဖန်မှုတွေကိုတားလို့ရတာရှိပါတယ်ဆိုတော့အထူးဖြင့်တော့ဘလူဟာမျိုးတားရတယ်ဆိုတော့သူ့ရဲ့ပြောဆိုမှုဟာဒီလူဖွဲ့စည်းပုံမှာတဟတာတာမဖြစ်အောင်ဆန္ဒဆိုတော့ပြီးပခါကြီးဖြစ်ပွားလာအောင်လှုပ်ဆောင်ပြောဆိုတာနဲ့နောက်တစ်ခုကကြတော့ဒီဆန္ဒလူကြီးရဲ့ဒီမတူတွဲပြပုံပေါ်မှာအခြေခံပြီးတော့အဲ့ဒီဟာတွေကိုဒီလူဖွဲ့စည်းရနေပြီးတော့ဖိတ်ပြင်လာအောင်ဒီပြောဆိုတဲ့ဒီအမုန်းစကားတွေဆန္ဒပြောတဲ့ဒီအန်ဒီရဲ့စကားတွေဒါတွေကိုပြောဆိုလာပြီးဆိုရင်တော့ကျွန်တော်တို့ဟာအဲ့ဒီဆန္ဒပြပွဲမှာပြောဆိုတဲ့သူတွေမဖြစ်မီတားဆီးရမှာဖြစ်ပါတယ်အဲ့လိုမှမဟုတ်ဘူးနဲ့ဒီလိုအစိုးရကဝေဖန်တာဆန္ဒဒီလိုမျိုးဒီကုမ္ပဏီတွေရဲ့ဒီစက်ယုံတွေကိုကျွန်တော်တို့ကကန့်ကွက်ဆန္ဒပြတဲ့ဟာမျိုးဆိုရင်ကျွန်တော်မဖြစ်မနေခွင့်ပြုပေးရမှာဖြစ်ပါတယ်ဒါတော့လည်းလက်ရှိအခြေအနေကဒီလက်ရှိငင်းစုစီဥပဒေကိုအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့ဟာအကြောင်းကြားရုံနဲ့အဆင်ပြေတယ်လို့ရေးထားတော့လည်းပဲဒီနေ့အချိန်မှာအကြောင်းကြားရုံနဲ့မပြီးပဲနဲ့ဒါပင်နေရာတွေမှာမပြရဘူးဥမာသင်တာအခုဘလောကဖြစ်အခုလည်းဘလောဖြစ်နေတဲ့ဒီကရင်ကြီးနဲ့ကြားပြည်နယ်မှာပေါ့နော်ကြားပြည်နယ်မှာဆိုပင်နေရာမှာမပြဘူးဆိုပြီးတော့ပြည်နယ်ဆိုရကနေပြီးတော့ဒီမြို့နယ်ရဲ့အနာပိုင်းနဲ့အရှင်ထုတ်ပြန်ထားတဲ့ညှိနှိုင်းချက်တွေအများကြီးထွက်လာတယ်ဥမာဒါအခုဒုတိယကြီးနဲ့ပတ်သက်ပြီးဖြစ်နေတဲ့ကိစ္စရက်တွေပေါ့အဲ့တော့ဒါဆိုရင်ဒီပြည်တော်စုအရှင်အစိုးရပြည်အောင်စုအရှင်လွတ်တော်ပေါ့နော်ဒီအစိုးရကိုယ်တိုင်ကြာခန့်ထားတဲ့ဒီဥပဒေတရက်ကိုပြည်နယ်အစိုးရတွေတိုင်းပြည်သားအစိုးရတွေကဒီကိစ္စလိုအမိန့်ကြီးထုတ်ပြန်ပြီးတော့ဒီဥပဒေဘောင်ကျော်လွန်ပြီးဆောင်ရွက်တဲ့ကိစ္စရပ်တွေရေယနေ့ချိန်ထိတိုင်းမတည်လျောင်မဖြစ်ရှင်းနိုင်နေဘူးကျွန်တော်တို့ကမြင်နေ။နောက်တစ်ခုကကြတော့ဆန္ဒပထမတစ်ယောက်ရှင်းလင်းတဲ့အချိန်မှာဒီရှင်းလင်းမှုဥမာပေးတာကိုကျွန်တော်တို့ကတွေ့ရတယ်။ရှင်းလင်းမှုဟာဒီဒီမိုကရေစီနဲ့ပတ်သက်ရင်ကျွန်တော်တို့ဆန်ထားလို့ရတဲ့နိုင်ငံမဟုတ်ပါဘူး။ရှင်းလင်းမှုရသူ့အတူစီးပွားရေးရခုမျိုးတက်တဲ့နိုင်ငံဟုတ်ကောင်းဟုတ်ပါလိမ့်မယ်။ဒါတော့လည်းပဲဒီမိုကရေစီနဲ့ပတ်သက်ရင်ဒီသူ့ဂျိုးစီမှာလည်းဖန်ဆီးခံထားရတဲ့တက်ကြွလှုပ်ရှားသူတွေအများကြီးရှိတယ်ပေါ့နော်။နိုင်ငံရေးဓမ္မတွေအများကြီးရှိတယ်။အဲ့တော့ကျွန်တော်ဆန္ဒပြောလို့အဲ့လိုရဲမှာဒီကျွန်တော်ဆန္ဒပြပွဲတစ်ခုကိုအပြင်ကနေလာပြီးရုံးရင်းစကန်ဖြစ်အောင်လုပ်တာကျွန်တော်ပြောအနောက်ရှက်ဖြစ်ပြီးအောင်လုပ်တာဆိုရင်အဲ့ဒီဟာကိုဥပဒေကြောင်းအရဆန္ဒပြတဲ့သူတွေကိုအကာအကွယ်ပေးရမယ်အဲ့ဒါကိုရေးရချက်ချင်းကြည့်ရှင်းရမယ်ဆိုတော့အဲ့လိုမဟုတ်ရင်တော့ဆန္ဒပြောတဲ့ဒီစုပူရတဲ့အကျန်းဖက်တာတွေဒီလိုဉာဏ်ကဖြစ်တာတွေတော့ဒါဖြစ်လာနိုင်တယ်ပေါ့ဒါကကျွန်တော်ကဆန္ဒပြတဲ့သူတွေတာဝန်လုံးဝမဟုတ်ပါဘူးဒါဟာဆန္ဒပြတဲ့သူတွေကိုရဲကပဲဒီလိုအကာအကွယ်ပေးဖို့အတွက်ဒီလိုစုပူမှုတွေမဖြစ်အောင်ရဲကပဲဥပဒေနဲ့စနစ်တကျအကာအကွယ်ပေးပြီးဖြည့်ရှင်းပေးရမယ်တာဝန်ကိုကျွန်တော်တို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုဆောင်ကဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲကိုစာရေးစာပြဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တဒနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျ
အခုတော့ကျွန်တော်တို့နိုင်ငံမှာဆန္ဒဖော်ထုတ်ပွဲတွေမကြာခဏပေါ်ပေါက်နေတဲ့အကြောင်းတွေကိုသတင်းမီဒီယာတွေကရောလူမှုကွန်ရက်တွေကပါကြားသိနေရပါတယ်။ဆန္ဒဖော်ထုတ်ပွဲတွေကိုကြည့်ပြန်တော့လဲတမတော်ထောက်ခံပွဲတွေခြေဥမပြင်းစင်ရေးနဲ့ပြင်းစင်ရေးထောက်ခံဆန္ဒပြပွဲတွေမိမိတို့ရဲ့အခွင့်အရေးနဲ့တရားမျှတမှုရရှိရေးဆန္ဒဖော်ထုတ်ပွဲတွေကနေသတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးဆန္ဒဖော်ထုတ်ပွဲတွေအဆုံးလင်မှာပဲ။ဒီဆန္ဒဖော်ထုတ်ပွဲတွေအများပြားပေါ်ပေါက်လာတဲ့အဓိကအကြောင်းရင်းကစနစ်ဆိုးကိုဖတ်တွေ့ထားတဲ့လူတစုတစ်ဖွဲ့ရဲ့မညီမျှတဲ့စီမံခန့်ခွဲမှုတွေကြောင့်ဆိုတာထင်ရှားနေပါတယ်။ဒီလောက်များပြားလုံးတဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအစိုးရအနေနဲ့တစ်ချိန်တည်းတစ်ထိုင်တည်းဖြည့်ရှင်းဖို့ရန်2008နာဂဲ့ခြေဦးကကန့်လန့်ခံနေသလိုပြည်ထရေးတရားစီရင်ရေးဥရေပြည်အပိုင်းတွေမှာလည်းအစိုးရအနေနဲ့အပြည့်အဝမထိန်းချုပ်နိုင်သေးတာကြောင့်လို့ပဲယူဆမိပါတယ်။နောက်ပြီးလွတ်တော်ကိုယ်စားလှယ်တွေအပိုင်းမှာလည်းဥရေပြင်ဆင်ဖြည့်ဆွက်ရေးအပိုင်းတွေမှာအားနည်းချက်တွေရှိနေတယ်လို့ယူဆမိပါတယ်။အထူးသဖြင့်ပြည်ထရေးအနေနဲ့စစ်ကောင်းဆောင်တွေရဲ့အကျိုးစီးပွားနဲ့အခွင့်အာဏာတွေကိုထိပါလာမဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအင်အားသုံးနေနေဖြုတ်ခွင်းကြပေမဲ့အစိုးရအပေါ်မကျေနပ်တဲ့ဆန္ဒဖော်ထုတ်ပွဲတွေလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပွားအောင်လှုံ့ဆော်ဆန္ဒဖော်ထုတ်ပွဲတွေကိုတော့အကာအကွယ်တောင်ပေးထားကြတာကထင်ရှားနေပါတယ်။အထင်ရှားဆုံးကတော့မဘာသာဆရာတော်ဥဝေသူကဘလို့မှနိုင်လို့မရတဲ့လွတ်တော်တဲကအစိတ်သားတွေကိုဖျားလို့ကိုကိုွယ်တင်ကြောင်ဟောပြောရုံနဲ့မကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အမေစုကိုလည်းယဟန်ပါဇက်နဲ့မထိုက်တန်တဲ့မိုက်မိုက်ရန်ရန်ပြောဆိုပြီးပဋိပက္ခတွေဖန်တီးနေတာတောင်ပြည်ထရေးကဟန်တားခြင်းမရှိတဲ့အချက်ပါပဲခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်အောင်စုကမောင်တဒနာရဲ့စာပါဆိုတော့သူ့စာမှာတော့ဒီမြန်မာနိုင်ငံရဲ့ပြည်ထောင်တိုင်းမှာဒီနောက်ဆုံးဒီဘူလာဆိုင်တယ်လို့ပြောရမလားမသိဘူးဖွဲ့စည်းပုံအချက်တည်းကိုသူကထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်ဥပဒေရှိတော်ကနေဆရာဦးသိန်းသန်းဦးအခုဆွေးနွေးစီမှာလည်းအခုတခုရှိတာဖွဲ့စည်းပုံပြင်ဖို့ဆိုတာလည်းတက်တလုံးမှာဖြစ်လာအောင်မှာမဟုတ်သေးဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအခုလို ဟိုဆန္ဒပြပွဲတွေမှာငင်းငင်းဆန္ဒပြရတဲ့နေရာမှာထိတ်တိုက်ပြဿနာမျိုးတွေပုံမလာအောင်ဖြည့်ရှင်းလို့ရနိုင်မယ်တခြားနီလန်ရောဗာမြန်းမြင်မိလဲဆရာ
အဲ့ဒါတော့ဥပဒေကိုလေးစားလိုက်နာဖို့ဆိုရဲချက်ပြခုနကျွန်တော်ပြောရတဲ့ချက်ထဲမှာနှစ်ဖက်စလုံးကအဲ့ဒါပဲလေဟောခုနဟိုမောင်တသနာပြောတာလည်းဟိုသဘောတူရမယ့်အပိုင်းကြီးအများကြီးပါပါတယ်ဆက်လို့ပဲပေါ့ဗျာဟိုတို့လူချင်းနဲ့ဒီဒီဒီအပိုင်းမျိုးတွေ orientation ကိုတွားနေတဲ့ဈာန်ချောင်းဆိုရင်ဟိုဘာမှသက်သာမရှိဘူးသာတို့တို့လူကျင်နဲ့တို့မလူကျင်ဘူးတို့အထိခိုက်နိုင်တဲ့အပိုင်းတွေဆိုဆန္ဒပြဖို့ကိုကိုးတဲ့အပိုင်းတွေကဒီသူတွေရဲတွေအပိုင်းတွေကဟိုအကျန့်ဖက်နေနေတာပါလားဒါမျိုးတွေရှိဟိုတစ်ဖက်ကဆန္ဒပြတဲ့လူကအကျန့်ဖက်လို့နေနေရလို့ကျွန်တော်မဆိုလို့ဘူးအဲ့တော့အဲ့ဒီလူအမျိုးသားကွဲပြားနေတာကြီးရောစေတနာကကျွန်တော်တို့အစိုးရကလည်းပဲခုနကတောင်းချစ်ကိုယ်စည်းပုံရအကုန်လုံးကိုမကိုင်းနိုင်ဘူးဒီအုပ်ချုပ်ရေးရန်ကအခုတော့ဒါတော်ကံရလို့ဆိုတာသူရဲ့အုပ်ချုပ်ရေးဥပဒေကဏ္ဍသမ္မတနဲ့အောက်ရောက်သွားလေအရင်တုန်းကဆိုရင်ခုနဘာပြောရတဲ့အတိုင်းနဲ့တော့ဒီ2012ရေစုစီကဘလို့ခွင့်ပေးပြီးသူတို့ခွင့်ပေးနေမှာပြီလားအခုခွင့်ပြုမှာပြုတာဆိုတော့ဥပဒေရဲ့အထက်ကသူတို့ကရှိနေအဲ့တော့ဥပဒေကိုလေးစားလိုက်နာလို့ရှိရင်အုပ်စိုးသူကစာနာပြတဲ့ဘက်ကဥပဒေကိုလေးစားလိုက်နာလို့ရှိရင်ခုနသူပြောသလိုပဲဒီဘိုင်ယန်စော်ကတွေတော့ဒီအဘိုးဒီကတွေနဲ့သူတို့လုံးတော်တာမျိုးမဟုတ်ဘဲနဲ့မိမိခွင့်ရတဲ့မိမိအခြေခံခွင့်ရတဲ့ကြားလမ်းကိုတင်ပြတာမျိုးနဲ့လေးစားလိုက်နာခဲ့မယ်ဆိုရင်တော့ဒါကျွန်တော်တို့ကြံစည်မှာတစ်ချက်နဲ့လုပ်နိုင်တယ်လို့ပြောတယ်
ဟုတ်ကဲ့ပင်နိုင်ဆွေးနွေးခဲ့ကြတဲ့လူခွင့်ရေးရှင်တွေဦးသိန်းတန်းအတန်းဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ကကိုရင်ပါဝင်ဆွေးနွေးတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လွှင့်ရေးမှူးမဆုမွန်နဲ့ကိုအောင်မေဦးတို့စီစဉ်တင်ဆက်ပေးထားတဲ့ဒါရိုက်လိုင်းစီစဉ်ကိုတောထရှင်တွေနားဆင်ကြကြတာဖြစ်ပါတယ်ဒါရိုက်လိုင်းစီစဉ်ကိုပတ်စဉ်အင်္ဂါနေ့စနေညနေမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဖီရီကလည်းတင်းနေနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလင်းပြီးနေပါတယ်။ညနေပိုင်းတန်လေးစီစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိတင်ဆက်ပေးတော့မှာပါ။ထထရှင်နေနေနဲ့ဖီရီရဲ့အတန်းလေးစီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချန်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ဖီရီရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@viewingnews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ကိုရိုနာဆိုရမြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုမတ်တင်ထက်ကကြေညာပေးပါမယ
်။အမေရိကန်နဲ့အီရန်ချာတင်းမာမှုတွေဆက်ဖြစ်နေချိန်ပါရှန်ပင်လယ်ကွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားအသုံးပြုဖို့အမေရိကန်ရက်ဖက်လေးချောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုလေးချောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာကူဝိတ်နဲ့အာရဗ်စပွားများပြည်ထောင်စု UAE တို့ကအမေရိကန်တန်တမန်တွေကစနေနေ့မှာအခုလိုသတိပေးလိုက်တာဖြစ်ပါတယ်။အီရန်နေနဲ့စီးရီးပြည်ပခကိုမလိုလားတာကြောင့်ဒေတာရင်းစစ်ဖြစ်လာနိုင်ခြေတွေကိုပယ်ချတယ်လို့အီရန်ထိပ်တန်းတန်တမန်တွေကစနေနေ့မှာပြောတဲ့အကြောင်းအစိုးရပိုင် IRNA သတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်နဲ့အီရန်ကြားစီးရီးတင်းမာမှုတွေမြင့်တက်ခဲ့ပြီးအမေရိကန်အီရန်ပြည်ပခဖြစ်လာနိုင်ခြေရှိတဲ့အပေါ်စိုးရိမ်မှုတွေတိုးလာတာဖြစ်ပါတယ်။အရှေ့လေပိုင်းဒေတာရင်းတင်းမာမှုတွေတိုးနေချိန်မှာပဲ Exxon Mobil လုပ်ငန်းကြီးကအီရန်နိုင်ငံဘာစရာပြည်နယ်ရင်းနှံလောက်ကတီကနေသူ့ရဲ့နိုင်ငံခြားသားအလုပ်သမားတွေကိုဘေးကင်းရာရွှေ့ပြောင်းပေးထားပါတယ်။ပြီးခဲ့တဲ့တောက်ကြံတဲ့စနေနေ့အစောပိုင်းတို့မှာဝန်ထမ်းတွေကိုဒူဘိုင်းနောက်ဘာစရာပြည်နယ်တွင်းကအင်ညာဝင်းတစ်ခုမှာရွှေ့ပြောင်းပေးထားတာဖြစ်တယ်လို့အီရန်အကြီးအကဲအစိုးရတာဝန်ရှိသူတဦးနဲ့တခြားသတင်းရှင်မြစ်၃ခုတို့ကနေ Reuters သတင်းအေဂျင်စီကိုပြောဆိုထားပါတယ်။ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကတတိယမြောက်သက်တမ်းဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်လူတွေအံ့အားသင့်သွားစေပြီးအများကထင်ကြေးပေးနေတဲ့ဗဟုလက်ဝဲရင်းဝါဒီပါတီကတော့အာဏာနဲ့အလှမ်းဝေးသွားပါတယ်ရှင်
။တင်းကြီးချက်ကိုမတင်ကြီးထိုက်ကကြေညာပေးခဲ့ရပါ။ဒီမြတ်တဲ့စီစဉ်ထုတ်လို့မှုကတော့ကုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်းချန်ဖြစ်ပါလိမ့်။ကျမအီတန်စင်ပါရှင်။
ဖျော်ရမေကန်တန်ညနေခင်းမြန်မာဘာသာစီစဉ်တွေကတော့ညနေ6:29နဲ့25:25နာဆင်တဲ့ဒေါက်တာရှေပေါင်းကိုထူးပဲကျေးဇူးတင်ပါတယ်ဒေါက်တာရှေပေါင်းအောင်မြင်ပျော်ရွှင်တဲ့နေ့တွေဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.